Welcome to the Voice of America in Burmese.
ဟင်္ဂလာညချမ်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဇွန်လ28ရက်တောက်ကြနေ့ညပိုင်းမြမဘာသာအစီအစဉ်တွေကိုမြမစံတော်ကြီးည9နာရီကနေ10နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေထိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာVOA Radio season ကို line to meter 3252နဲ့ line to meter 190လို့ပြင် Facebook နဲ့ YouTube စာမျက်နှာကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက် season မှုကကျွန်တော်စီသူပါ
။ကျွန်တော်ကတော့ဝင်းမင်းပါ။ဒီညထိတ်တဲ့ရသတင်းတွေကိုကိုစီသူနဲ့ပဲပြပြပေးမှာပါ။ဒီညအထူးခြားဆုံးသတင်းတွေတဲမှာတော့ American သမ္မတရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲမှာလက်ရှိသမ္မတနဲ့သမ္မတဟောင်းတို့အပြန်အလှန်ဆွဆွဲထိုးနှက်ခဲ့ကြပါတယ်။နောက်ဒီစကားစစ်ထိုးပွဲထဲမှာပဲသမ္မတဟောင်းဒေါ်နယ်ထရမ့်ကသူသာသမရဖြစ်လာရင်ရုရှားယူကရိန်းစစ်ကိုရပ်ပစ်မယ်လို့ကြုံလာလိုက်ပါတယ်။နောက်အီရန်မှာတော့ရဟတ်ရင်ပြတ်ကျပြီးကွယ်လွန်သွားတဲ့သမရနေရာအတွက်ဒီနောက်ဒီနေ့ရွေးကောက်ပွဲတွေပြည့်လို့နေပါပြီ။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါကိုစီတေ
း။ဟုတ်ကဲ့ပါကိုမင်း။ခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရှမ်းပြည်နယ်ကြောင်မဲဘက်ကတိုက်ပွဲတွေအတွင်းအရတားတည်ဆုံမှုအခြေအနေနဲ့ပတ်သက်ပြီးတော့
ကျေကဒေတာခံလို့လို့ဒီပါဘက်ကလို့လို့ပြနေတဲ့အခါကျတော့အတိအကျကျတော့အတိမရှိနေဒီပုံမှာဒါပေမဲ့ဒေတာခံရဲ့ဖက်မှာဆိုရင်တော့ဒီဆုံးလာတော့6ဦးရှိရဲ့
တအံအမျိုးသမီးအဖွဲ့ပြောခွင့်ရသူပြောသွားတာပါဒီအကြောင်းအပြည့်စုံကိုနောက်ပိုင်းမှာသတင်းပေးပို့ချက်နားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအမေရိကန်သမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲမြမအရေးအမေရိကန်လွှတ်တော်အမတ်တွေရဲ့ကြိုးပမ်းချက်ရှမ်းမြောက်နယ်ရခိုင်ပြည်နယ်ဘက်တွေကတိုက်ပွဲအကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာဒါတွေနဲ့အတူအင်္ဂါညပိုင်းတင်ဆက်ပေးနေကြအစီအစဉ်တွေမှာတော့မြို့သမီးကန္တာသိပ္ပံနဲ့ဤပညာအစီအစဉ်တုဒ္ဒစုံလင်အမေရိကန်တခွင်အစီအစဉ်တွေကိုကြည့်ရှုနားဆင်ရဖို့ရှိပါတယ်ဗတ်စင်အစီအစဉ်တွေမတိုင်ခင်အရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်စီသူတို့တင်ဆက်ပေးဦးမှာပါခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီစကားစစ်ထိုးပွဲလုပ်ရမှာလက်ရှိသမ္မတနဲ့အရင်သမ္မတတို့အပြန်အလှန်ဆွဆွဲထိုးနှက်ခဲ့ကြပါတယ်American သမ္မတဂျိုးဘိုင်တန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့မနေ့ကျသားရေးညက2024သမ္မတရွေးကောက်ပွဲအတွက်ပထမဆုံးစကားစစ်ထိုးပွဲဆက်ဆက်ခြင်းမှာပဲအခုလိုအပြန်အလှန်ဆွဆွဲထိုးနှက်ခဲ့ကြတာပါ။တိုင်းပြည်စီးပွားရေးနိုင်ငံခြားရေးနဲ့မက္ကဆီကိုနယ်စပ်ကနေ American ပြည်ထောင်စုကိုရွှေ့ပြောင်းဝင်လာသူတွေအရေးတွေမှာအဓိကစကားစစ်ထိုးဆွဆွဲခဲ့ကြပါတယ်။သမ္မတဘိုင်ဒန်လက်အောက် American ပြည်ထောင်စုဟာတတိယကမ္ဘာနိုင်ငံတွေလို့ဖြစ်နေပြီးရှက်ဖို့ကောင်းလိုက်တာလို့သမ္မတဟောင်းထရမ့်ကရှုံချလိုက်ပါတယ်။သမ္မတဘိုင်ဒန်ကလည်းဒီနှစ်ဆန်းကသမိုင်းပညာရှင်အဖွဲ့ကထရမ့်ကိုသမ္မတဆက်ဆက်46ယောက်ထဲကအဆိုးဆုံးဖြစ်သတ်မှတ်ခဲ့တာကိုကိုးကားပြီးပြောသွားခဲ့ပါတယ်။ဒီစကားစစ်ထိုးပွဲအပြီးချက်ချင်းထွက်လာတဲ့ CNN စစ်တမ်းတွေအရတော့68ရာခိုင်နှုန်းကထရမ့်အသာစီးရတယ်လို့ယုံကြည်ပြီး33ရာခိုင်နှုန်းကသမ္မတဘိုင်ဒန်သာတယ်လို့ယုံကြည်ခဲ့ကြပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ5ရက်ကျင်းပမယ့်ရွေးကောက်ပွဲမှာသူအနိုင်ရခဲ့မယ်ဆိုရင်သမ္မတတာဝန်ဆမယူခင်ကတည်းကယူကရိန်းကိုကျူးကျော်တိုက်နေတဲ့ရုရှားစစ်ပွဲအဆုံးသတ်တာတွေ့ရလိမ့်မယ်လို့ဒေါ်နယ်ထရမ့်ကသမ္မတလောင်းစကားစစ်ထိုးပွဲမှာပြောဆိုခဲ့ပါတယ်။စစ်ပွဲအဆုံးသတ်အောင်ဘလို့လုပ်ရမှာလဲဆိုတာကိုတော့သူကပြောဆိုခဲ့ခြင်းမရှိပါဘူး။သမ္မတဂျိုးဘိုင်ဒန်ကတော့ရုရှားသမ္မတဗလာဒီမာပူတင်ဟာရာဇဝတ်ကောင်တကောင်ဖြစ်တယ်လို့ပြောဆိုပြီးတော့ယူကရိန်းနိုင်ငံကိုသိမ်းပိုက်ချင်တဲ့ပူတင်အနေနဲ့အဲ့ဒီမှာတင်ရက်နေလိမ့်မယ်ထင်လို့လားဆိုပြီးတော့ထရမ့်ကိုမေးခွန်းထုတ်သွားပါတယ်။ထရမ့်ဟာ NATO စီးရေးမဟာမိတ်အဖွဲ့ကနေအမေရိကန်ထွက်တာကိုတွေ့ကျင်နေတဲ့သူသူဘာသာဗာပြောလို့ပြောမှမသိတဲ့သူဆိုပြီးတော့လဲဝေဖန်သွားပါလေပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကရလကူလွတ်တော်မှာတရားဝင်အတီမပြုတ်နိုင်အောင်ထရမ့်ထောက်ခံသူတွေလွတ်တော်အဆောက်အဦးကိုဝင်စီးတိုက်ခိုက်အောင်ထရမ့်ကကြမ်းစီပုံဖော်ခဲ့တာလို့သမ္မတဘိုင်ဒန်ကဆွတ်ဆွဲပါတယ်ထရမ့်ကတော့ဆန္ဒပြအထီးကယုံဖန်တီးသူတွေကိုဟန့်တားဖို့လုံခြုံရေးအဖွဲ့ဝင်တွေလုံလုံလောက်လောက်ကြူပြီးခေါ်မထားလို့ဖြစ်ခဲ့တာဆိုပြီးတော့ဥက္ကဋ္ဌဟောင်းနန်စီဘလူးစီကိုအပြစ်ဖို့သွားပါတယ်လာမယ့်ရွေးကောက်ပွဲကြရင်ရောရလကူလက်ခံမှာလားဆိုတဲ့အမေစကားစစ်ထိုးပွဲမော်ဒရေတာလောက်သူကအချင်းချင်းမေးကြပါတယ်နောက်ဆုံးမှာတော့လွတ်လပ်မြတ်တဲ့ရလက်ဆိုရင်လက်ခံမယ်လို့ထရမ့်ကတုံ့ပြန်သွားပါတယ်ထရမ့်ဟာစီးပွားရေးလုပ်ငန်းတွေမှာလိမ်လည်ခဲ့တာလိမ်ဖြိုးပြေးရေးတရုတ်ဆောင်ကိုငွေသိမ်းချီပေးပြီးတော့နှုတ်ပိတ်ခဲ့တာတွေအတွက်ရာဇဝတ်မှု34ခုမှာအပြစ်ရှိတယ်လို့နယူးယောက်မြို့တရားရုံးကဆုံးဖြတ်ခဲ့တာတွေကိုသမ္မတဘိုင်ဒန်ကထောက်ပြပြီးတော့ထရမ့်ဟာကိုကျင့်တရားမကောင်းသူဖြစ်သမ္မတဘိုင်ဒန်ကပြောဆိုပါတယ်ထရမ့်ဘက်ကလည်းဒါကိုငြင်းဆိုခဲ့ပါတယ်ခင်ဗျာ
အီရန်မှာတော့လေရင်ပြတ်ကျပြီးကွယ်လွန်ခဲ့တဲ့သမ္မတနေရာအတွက်ရွေးကောက်ပွဲတွေဒီနေ့လုပ်နေပါပြီ အီရန်ဘာသာရေးခေါင်းဆောင်ကြီးပေါ်သစ္စာခံသူလေးဦးတည်းကနေလူပေါင်းတန်းချီကရွေးချယ်မဲ့ပေးနေကြရတာပါ။အီရန်ရဲ့နျူကလ িয়ার စီစဉ်ပေါ်အနောက်နိုင်ငံတွေစိုးရင်ဖိအားပေးနေချိန်ဂါဇာကမ်းမြောင်မှာလည်းအစ္စရေးနဲ့အီရန်ထောက်ခံအားပေးတဲ့ဟမ်မတ်စ်အဖွဲ့နဲ့နောက်လေဗနွန်ကဟစ်ဘိုလာတို့ကြားတိုက်ပွဲတွေဖြစ်နေချိန်မှာဒီအီရန်ရွေးကောက်ပွဲဖြစ်လာတာပါ။ဒါပေမဲ့ထူးထူးခြားခြားပြောင်းလဲပဲရလက်ထွက်လာမှာမဟုတ်ဘူးလို့တော့သုံးသက်သူတွေကပြောနေပါတယ်ခင်ဗျာ။
အစ္စရေးနေနဲ့ဂါဇာမြောက်ပိုင်းကိုလေကြောင်းကားပါထိုးစစ်ဆင်တာမှာစစ်သွေးကြွားဒါဇင်နဲ့ချီတီးဆုံးခဲ့တယ်လို့ပြောလဲပါတယ်။ဂါဇာမြောက်ပိုင်းကရှူဂျေယာဒေသကိုကြီးတက်ကဝင်ရောက်တာမှာစစ်လေရင်တွေကူပစ်ပေးတာကြောင့်ဟာမတ်ပြစ်မှတ်ဒါဇင်နဲ့ချီပြီးတော့ထိမှန်ခဲ့ပြီးတော့အခုလိုချိန်မုံနိုင်ခဲ့တာလို့အစ္စရေးစစ်တပ်ကပြောလိုက်တာပါ။အစ္စရေးစစ်တပ်ကညာချက်ထမမနေ့ဂျာသာပရီညပိုင်းကလေးကစပြီးတော့ဒီပြစ်မှတ်တွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ဖော်ပြခဲ့ချိန်မှာ AFP သတင်းတောက်ကိုယ်တိုင်လည်းလေကြောင်းတိုက်ခိုက်မှုတွေနဲ့မိဂိုးတွေတက်လာတာကိုတွေ့ခဲ့ရတယ်လို့ပြောပါတယ်။အစ္စရေးစစ်တပ်ပြောခွင့်ရကဂါဇာဒေသခံတွေကိုတောင်ပိုင်းလုံခြုံတဲ့နေရာတွေကိုရွှေ့ပေးဖို့လူမှုကွန်ရက်ကနေအသိပေးထားပြီးဖြစ်တဲ့ဒီတိုက်ခိုက်မှုတွေအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်သက်တည်နဲ့ဈေးဝန်တန်းတွေကလည်း AFP သတင်းဌာနကိုပြောပြခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိကီလိုမီတာ32 kHz 9393နဲ့9383ကီလိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာကြတဲ့မှာတော်တော်ရှင်များခင်ဗျာ VOA American တန်ကနေတောက်ကြညသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်။မြန်မာနဲ့ငွေကြေးအလှည့်အပြောင်းတရားမဝင်လုပ်ခဲ့တာမရှိဘူးလို့ Thai Siam Commercial Bank SCB ကရှင်းလင်းတုံ့ပြန်လိုက်ပါတယ်။မြန်မာစစ်ကောင်စီလက်နက်ဝယ်ဖို့ Thai Bank တွေဟာနိုင်ငံတကာနဲ့အဓိကချိတ်ဆက်လုဆောင်ပေးတဲ့ Bank တွေဖြစ်လာနေတယ်လို့မြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကဇွန်လ26ရက်နေ့မှာအစည်းအဝေးခံခဲ့ပြီးအခုလိုတုံ့ပြန်လာတာပါ။ဒီမြန်မာလူ့အခွင့်အရေးဆိုင်ရာအစည်းအဝေးခန်းစာထွက်လာပြီးတဲ့နောက်ဘန်တွင်စုံစမ်းမှုတွေလုပ်ခဲ့တာမှာ corporate လုပ်ငန်းတွေလုပ်ခဲ့တဲ့ငွေရွှေပြောင်းတွေဟာလူသုံးခုပစ္စည်းတွေနဲ့စွန့်ရင်ဆိုင်ရာတွက်တာတွေ့ရှိခဲ့ရပြီးဒါတွေဟာပုံမှန်စီးပွားရေးလုပ်ငန်းတွေလုပ်လို့ရှိတဲ့ရွှေပြောင်းတွေဖြစ်တယ်လို့ SCB ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီငွေကြေးလွှဲပြောင်းမှုတွေဟာသတင်းတွေထဲမှာဖော်ပြသလိုလက်နက်ရောင်းဝယ်တွေနဲ့ဆက်စပ်မှုမရှိတဲ့အပြင်ငွေကြေးပမာဏဟာလည်းပြီးခဲ့တဲ့နှစ်ကထက်တိတိကျကျများလာတာမရှိဘူးလို့ထောက်ပြတုံ့ပြန်ခဲ့ပါတယ်ခင်ဗျာ။
စစ်ကောင်စီလက်နက်ဝယ်ယူတာမှာနိုင်ငံတကာဘဏ်တွေပြည်တွင်းကနိုင်ငံပိုင်ဘဏ်နဲ့ပုဂ္ဂလိကဘဏ်တချို့ပါဝင်နေတယ်လို့လူ့အခွင့်အရေးကောင်စီကတင်ပြတဲ့အစည်းအခမ်းအစာကိုမြန်မာဘက်ကကန့်ကွက်လိုက်ပါတယ်။ထိုင်းပါဝင်နိုင်ငံ9နိုင်ငံဘဏ်16ခုဟာမြန်မာစစ်ကောင်စီလက်နက်ဝယ်ယူဖို့ငွေလွှဲမှုထဲပါဝင်ပတ်သက်ခဲ့တယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းမှုတွန်အမ်ဒူးစ်ကလူ့အခွင့်အရေးကောင်စီကိုဇွန်လ26ရက်နေ့ကတင်ပြခဲ့ပြီးမြန်မာနိုင်ငံဘဟုဘဏ်ဘဏ်များအသင်းနိုင်ငံပိုင်ဘဏ်များနဲ့ပုဂ္ဂလိကဘဏ်တွေကဒီကနေ့ဇွန်လ28ရက်နေ့နေ့စွဲနဲ့ထုတ်ပြန်တုံ့ပြန်လိုက်တာပါလူ့အခွင့်အရေးကောင်စီကတင်တဲ့အစည်းအခမ်းအစာမှာဘဏ်တွေကိုအရေးယူဖို့တိုက်တွန်းထားတာကြောင့်ဒီတောင်းဆိုမှုဟာမြန်မာပြည်သူတွေရဲ့အကျိုးစီးပွားသာမကတခြားနိုင်ငံတွေနဲ့ဆက်ဆံရေးကိုပါထိခိုက်စေတာကြောင့်အပြင်းထန်ကန့်ကွက်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာနိုင်ငံကပြည်တွင်းပြည်ပငွေကြေးလွှဲပြောင်းမှုတွေဟာမြန်မာနိုင်ငံသားတွေအတွက်အထူးမရှိမဖြစ်လိုအပ်တဲ့အခြေခံလူသုံးကုန်တွေဖြစ်တဲ့စေဝါစိုက်ပျိုးမွေးမြူရေးဓာတ်မြေဩဇာ73လောင်စာစီစားသုံးစီတွေတင်သွင်းဖို့ဆောင်ရွက်တာဖြစ်တယ်လို့ထောက်ပြကြပါတယ်ခင်ဗျာ
။စကိုင်းဘက်မှာတော့မြို့သိမ်းတိုက်ပွဲတွေဆက်ဆင်နေပြီးစစ်ကောင်စီကလည်းအပြင်းထန်ခုခံနေတယ်လို့ဒေသခံတွေကပြောနေပါတယ်။စကိုင်းပြည်နယ်အန်းတန်တွဲမောင်တော်မြို့နယ်တွေကိုအာရခတက်တော်အေးထိုးစစ်ဆင်တာမှာစစ်ကောင်စီကလည်းလေကြောင်းကနေတိုက်နေတယ်လို့ရေတပ်ကြီးတပ်တွေနဲ့ကာကွယ်နေပြီးတိုက်ပွဲဆက်ပြင်းထန်နေတယ်လို့ဒေသခံတွေကပြောလိုက်တာပါ။တယ်ရကငပလီကန်ချေရစစ်ကောင်စီရဲ့စီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံမှုတွေရှိတာကြောင့်အပြင်းထန်ခုခံနေပြီးတိုက်ပွဲဟာလနဲ့ချီကြာနေတယ်လို့လည်းစီအကဲခတ်တွေကသုံးသပ်နေကြပါတယ်။အခုနောက်ဆုံးတိုက်ပွဲသတင်းချင်းတွေကတော့ AA ဘက်ကရောစစ်ကောင်စီဘက်ကပါသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒီကြောအတွင်းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာလည်းတန်အမျိုးသားလက်မျိုးကြီးတပ် TNL နဲ့စစ်ကောင်စီတပ်တွေအပြင်းထန်တိုက်ပွဲတွေဖြစ်ပွားနေပြီးအရသာထိခိုက်ဒေဆုံးမှုတွေလည်းရှိနေပါတယ်ခင်ဗျ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့အရှေ့ဘက်အော့ကလန်မြို့တော်ကောင်စီကပြီးခဲ့တဲ့နှစ်ကရေမတော်တဆတိုက်မှုကြောင့်သေဆုံးခဲ့တဲ့မြန်မာနိုင်ငံကရွှေပြောင်းဝင်လာသူရှမ်းတိုင်းရင်းသူအမျိုးသမီးတူကိုအောက်မေ့ဘွယ်အဖြစ်မြို့ကလမ်းတစ်ခုကိုအဲ့ဒီအမျိုးသမီးရဲ့နာမည်ပေးပြီးတော့ဂုဏ်ပြုလိုက်ပါတယ်။အသက်83နှစ်အရွယ်ဆန်ဒါမာယာဝေဆိုတဲ့မြန်မာအမျိုးသမီးကိုသမီးနဲ့ မိမလေးနဲ့အတူနေထိုင်သူဖြစ်တယ်ဖြစ်ပါတယ်2023ခုနှစ်နှစ်ဆောင်မှာအော့ကလန်မြို့ကိုရောက်လာခဲ့တဲ့သူ့ကိုညနေစာမစားခင်လမ်းလျှောက်ထွက်တဲ့အချိန်ပြိုင်မောင်းလာတဲ့ကားနှစ်စီးကမာစီဒီးတစ်စီးကတိုက်မိပြီးတော့တိဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးကြတာပါခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့အမေရိကန်သမ္မတလောင်းစကားစစ်ထိုးပွဲအကြောင်းသတင်းတစ်ပုဒ်နဲ့ဆက်ကြပါမယ်ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ CNN သတင်းဌာနချုပ်မှာမနေ့ညကကျင်းပတဲ့သမ္မတလောင်းစကားစစ်ထိုးပွဲမှာသမ္မတဂျိုးဘိုင်ဒန်ကအမေရိကန်ပြည်ထောင်စုရဲ့နောင်တာဝန်ယူမဲ့သမ္မတနေရာဘာကြောင့်သူဆက်ဖြစ်တဲ့နည်းဆိုတာကိုအဓိကအခိုင်အမာပြောဆိုသွားတယ်လို့သမ္မတဟောင်းဒေါ်နယ်ထရန့်ကလည်းသူဘာကြောင့်တမနာဖြစ်တဲ့နယ်ဆိုတာကိုပြောဆိုသွားခဲ့ပါလေလူမှုကြီးကြပ်ရေးစီးပွားရေးနဲ့နိုင်ငံခြားရေးကိစ္စတွေကစကားစစ်ထိုးပွဲကိုအထူးကလွှမ်းမိုးခဲ့တာပါအတ္လန်တာမြို့ကနေ VW သတင်းတောက် Scott Steam ရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုက်ဦးပြောပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်အောင်စုရဲ့စီးပွားရေးဟာပြည်စည်းရွေးရနေတဲ့အခြေအနေဆိုပြီးမက်ဆေ CEO မွေးတွေမှာဒေါ်နယ်ထရန့်ပြောလို့ရှိပါတယ်။မနေ့ညအတ္လန္တာမြို့ CNN ရုပ်သံကြီးမှုကျင်းပတဲ့စကားစစ်ထိုးပွဲမှာထရန့်ကဒီတိုင်းပြည်ဟာကြီးကျယ်နေကြပျက်စီးနေပြီဆိုပြီးထပ်မံပြောဆိုသွားပါလိမ့်။သမ္မတဘိုင်ဒန်ဟာထိထိရောက်ရောက်ဘာမှလုပ်နိုင်စွမ်းမရှိတဲ့အကြောင်းနဲ့ငွေကြေးဖောင်းပွားမှုတွေကတိုင်းပြည်ကိုမရှင်းသာအောင်လောကဖျက်ဆီးနေပြီဆိုပြီးပြောဆိုသွားခဲ့ပါလိမ့်။သမ္မတဘိုင်ဒန်ကလည်းသူ့အရင်ဒေါ်နယ်ထရန့်လက်ထက်ယူရင်းနေတဲ့စီးပွားရေးကိုပြန်လည်အဖတ်ဆယ်ဖို့သူစူးစမ်းခဲ့တယ်လို့ပြောပါလေမိဖို့ကြောင့်လည်းကလူတွေရဲ့အခြေခံနေတူဟာစားတော့ဈေးတွေကိုလျှော့ချနိုင်ဖို့ကျွန်တော်တို့ကြိုးပမ်းနေပါလေဒါကိုကျွန်တော်တို့လွတ်ဆောင်ရပါလိမ့်မယ်လို့သမ္မတဘိုင်ဒန်ပြောဆိုသွားခဲ့တာပါလူထုစစ်တမ်းတွေမှာသမ္မတဘိုင်ဒန်ဘော်ထောက်ခံမှုရောသမ္မတထရန့်ဘော်ထောက်ခံမှုတွေအပြတ်အသတ်မကွာပဲသူမသာကိုမသာရှိနေပါလေစီးပွားရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေကရွေးကောက်ပွဲမှာမဲဆန္ဒရှင်တွေအဓိကစဉ်းစားတဲ့အကြောင်းအရာတွေဖြစ်နေပါလေအမေရိကန်နိုင်ငံသားတွေရဲ့လုပ်ငန်းတွေကိုတရားမဝင်ရှေ့ပြောင်းလာသူတွေကရယူနေပြီးဒါကိုသမ္မတဘိုင်ဒန်မကခွဲနိုင်ဘူးလို့ထရန့်ကဆွဆဲပါလေသမ္မတဘိုင်ဒန်ကတော့အရင်ထရန့်သမ္မတအဖြစ်ဒါဝင်ယူခဲ့တဲ့ကာလကမိသားစုတွေကိုတပည့်တပြားစီထားခဲ့တဲ့မူဝါဒနဲ့ပြန်လည်ထောက်ပြပါလေနေကြလူဝင်မှုကြီးကြပ်ရေးကိစ္စအပြင်ယူကရိန်းကိုရုရှားကျူးကျော်စစ်အမေရိကန်ပြည်ထောင်စုရဲ့ပါဝင်ထောက်ခံနေမှုအပေါ်မှာလည်းသမ္မတဘိုင်ဒန်နဲ့ဒေါ်နယ်ထရန့်တို့ကြားဆွေးနွေးနေပါတယ်။မနေ့ညစကားစစ်ထိုးပွဲကိုအမေရိကန်ပြည်ထောင်စုတောင်းနယူးယောက်၊လော့စ်အန်ဂျလိစ်၊မီချီဂန်၊လက်စ်ဗေးဂတ်စ်နေရာနဲ့ကျွမ်းကျင်တန်ကြားကတိုက်ရိုက်ကြီးခဲ့ကြပြီးမန်နီဆိုတာပြည်နယ်မနီယာပိုလစ်ကနေဖလော်ရီဒါပြည်နယ်မိုင်အမီကိုသွားတဲ့လေယာဉ်ပေါ်မှာတောင်းခီးတယ်တွေကတိုက်ရိုက်ထုတ်လွှင့်ချက်တွေကိုကြီးခဲ့ကြပါတယ်။စကားစစ်ထိုးပွဲစောင့်ကြည့်သူတို့ကလက်ရှိသမ္မတဂျိုးဘိုင်ဒန်ပဲသမ္မတတာဝန်ယူခဲ့ပြီးဒေါ်နယ်ထရန့်ဟာလူတွေကိုမလေးစားတဲ့သူသမ္မတတာဝန်မထိုက်တန်ဘူးလို့ပြောဆိုဝေဖန်သူတွေရှိပါလေ။တချို့ကလည်းညာကစကားစစ်ထိုးပွဲမှာဒေါ်နယ်ထရန့်ကလေးတာတယ်လို့ပြောဆိုသုံးသက်သူတွေလည်းရှိပါလေ။ဒါပေမဲ့လည်းအခုလိုစကားစစ်ထိုးပွဲတွေကရွေးကောက်ပွဲမှာအမှန်တကယ်ထောက်ခံမဲ့ရေအတွက်ကိုအပြောင်းလဲဖြစ်နိုင်မလား။ရွေးကောက်ပွဲရလဘော်တရားမှုရှိသလားအမေရိကန်ပြည်သူတွေကပဲဆုံးဖြတ်ပါလိမ့်မယ်။မနေ့ညစကားစစ်ထိုးပွဲဟာအမေရိကန်သမ္မတရွေးကောက်ပွဲတမိုင်းမှာအစောဆုံးကျင်းပတဲ့စကားစစ်ထိုးပွဲဖြစ်ပါလေ။ဒီမိုကရက်တစ်ပါတီကသမ္မတဂျိုးဘိုင်ဒန်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်မကျင်ညာသေးတယ်လို့ရီပါဘလီကန်ပါတီကလည်းသမ္မတအောင်ထရန့်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်မကျင်ညာသေးပါဘူး။နောက်တစ်ချိန်စကားစစ်တိုးပွဲစက်တင်ဘာလမှာကျင်းပဖို့ရှိပြီးစကားစစ်တိုးပွဲနောက်တစ်ချိန်ကျင်းပခင်အထိသမ္မတဂျိုးဘိုင်ဒန်ရောသမ္မတအောင်ထရန့်ရော85ရက်အချိန်ရှိပါသေးကြောင်းပါခင်ဗျာ
။ဘိုင်ဒန်နဲ့ထရန့်တို့ရဲ့စကားစစ်တိုးပွဲအကြောင်းကိုတင်ထားကိုပြောပြပေးကြတာပါ။ခုဆက်ပြီးတော့မြမအရေးအမေရိကန်လွတ်တော်အတွင်းဆောင်ရွက်နေတဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုထပ်ပြီးတော့တင်ပြပေးကြပါမယ်။မြမအရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ထိထိရောက်ရောက်အရေးယူဆောင်ရွက်မှုတစ်ခုအနေနဲ့မြမနိုင်ငံဆိုင်ရာအဥပဒေ Burma Act ရဲ့နောက်ဆက်တွဲအဖြစ် Brief Burma Act ဥပဒေမူကြမ်းတရက်တင်သွင်းထားကြောင်း Burma Caucus အဖွဲ့ရဲ့ပူရဲဥက္ကဋ္ဌ Republican အမတ် Bill Heisinger ကကြေညာလိုက်ပါတယ်။မြမအရေးအမေရိကန်ဆိုရအတွင်းမှာတွန်းအားပေးလှုံ့ဆော်နိုင်မှုအမေရိကန်လွတ်တော်အတွင်းပါတီနှစ်ရက်လုံးကကိုယ်စားလှယ်တွေပူးပေါင်းထားတဲ့ဘာမာကော့ကတ်အဖွဲ့ရဲ့မိတ်ဆက်ပွဲမှာပြောသွားတာပါကိုရန်သတင်းသွားယူခဲ့တဲ့မအီတန့်စင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မင်္ဂလာပါရှင် American အစိုးရအတွက်မှာမြန်မာအရေးကိုတွန်းအားပေးလှုံ့ဆော်နိုင်ဖို့အတွက် Republican ရော Democrat ပါပါတီနှစ်ရဲ့လုံးကအထက်နဲ့အောက်လွှတ်တော်အမတ်တွေကိုယ်စားလှယ်တွေပူးပေါင်းပြီးတော့ဖွဲ့စည်းထားတဲ့ Vermont Caucus အဖွဲ့ကိုမိတ်ဆက်တဲ့ပွဲကိုရောက်နေတာဖြစ်ပါတယ်ဒီ Vermont Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌတွေကတော့ Michigan ပြည်နယ်က Republican အမတ် Bill Hyson ကနဲ့ Minnesota ပြည်နယ်က Democrat အမတ် Betty McCollum တို့ဖြစ်ပါတယ်
။မြန်မာရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တိတိယယောက်အရေးယူဆောင်ရွက်မှုအနေနဲ့မြန်မာနိုင်ငံဆိုင်ရာအဥပဒေ Burma Act ရဲ့နောက်ဆက်တွဲအဖြစ် Brave Burma Act ဥပဒေမူကြမ်းတစ်ရပ်တင်သွင်းထားတဲ့အကြောင်း Vermont Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌ Republican အမတ် Bill Hyson ကကြေညာလိုက်ပါတယ်။
I believe the people of Burma and Nug have been very brave in how they have been fighting for their own rights
and မြန်မာပြည်သူတွေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကသူတို့ရဲ့အခွင့်အရေးအတွက်ရဲရဲဝံ့ဝံ့တိုက်ပွဲဝင်နေတာကိုထင်ဟပ်စေတဲ့ဥပဒေမူကြမ်းဖြစ်ပါတယ်တန်ခတ်ပိတ်ဆို့မှုတွေထိရောက်စေဖို့ကျွန်တော်တို့ကြိုးပမ်းသွားမှာပါတန်ခတ်မှုတွေတိုးပြီးချနိုင်အောင်နဲ့စစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိအောင်ဖိအားပေးသွားမှာဖြစ်ပြီးကျက်လီရင်လောင်စာစီလိုမျိုးစစ်ပွဲဖြစ်အောင်ကျူးလွန်နိုင်တဲ့လောက်ရက်တွေစစ်တပ်ကလက်လန်းမမှီနိုင်အောင်လှုပ်ဆောင်သွားမှာဖြစ်ပါတယ
်အမေရိကန်လွှတ်တော်အတွင်ပါတီနဲ့ရဲ့လုံကကိုယ်စားလှယ်တွေပူးပေါင်းထားတဲ့ Burma Caucus အဖွဲ့မိတ်ဆက်ပွဲမှာအမတ်ဟိုက်ဇင်ဂါကပြောသွားတာပါ Burma Caucus ကတင်သွင်းထားတဲ့ Bringing Real Accountability Via Enforcement အတူကောက်အားဖြင့် Brave ဥပဒေမူကြမ်းကိုဇွန်လ29ရက်နေ့မှာမှအောက်လွှတ်တော်ကိုတင်သွင်းခဲ့တာဖြစ်ပြီးအထက်လွှတ်တော်မှလည်းတင်သွင်းအတည်ပြုရအောင်မှာဖြစ်ပါလိမ့်။ Burma Caucus ရဲ့ပူးတွဲဥက္ကဋ္ဌနှစ်ယောက်အပြင် Democrat အမတ် Brad Sherman နဲ့ Republican အမတ် Ann Wagner တို့ပါပါဝင်ပြီးတော့ပူးတွဲတင်သွင်းခဲ့တာပါ။ Brave ဥပဒေမူကြမ်းက2022မှာတင်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာအဥပဒေ Burma Act ရဲ့နောက်ဆက်တွဲဖြစ်ပြီးတော့ဒီမူကြမ်းပြင်ဆင်ချက်ထဲမှာ MOGE မြန်မာရေးနယ်နဲ့လောင်စာစီကဏ္ဍ MEB မြန်မာစီးပွားရေးဘဏ်နဲ့ကျက်လီရင်လောင်စာစီဆိုင်ရာနိုင်ငံခြားပုဂ္ဂိုလ်တွေကိုတန်ခတ်ပိတ်ဆို့မှုချမှတ်နိုင်ရေးမှာအမေရိကန်သမ္မတအနေနဲ့နှိစင်မဖြစ်မနေပြန်ပြီးတော့သုံးသပ်ဖို့လည်းထည့်သွင်းထားပါတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့၍နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF မှာမြန်မာပါဝင်မဲပေးနိုင်မှုနဲ့ IMF ကနေစစ်ကောင်စီချေးယူနိုင်မှုကန့်သတ်နိုင်အောင်လို့အမေရိကန်ဘဏ္ဍာရေးဌာနအနေနဲ့လှုံ့ဆော်ထားဖို့လည်းပါဝင်တာပါ။2024နိုဝင်ဘာမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုးဘိုင်ဒန်အစိုးရပဲဆက်ရှိနေပါစေ။သမ္မတဟောင်းဒေါ်နယ်ထရမ့်အစိုးရပဲပြန်တက်လာပါစေ။မြန်မာအရေးကိုဆက်ပြီးတော့အလေးထားဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီး Burma Caucus ရည်တည်နေတာဖြစ်တဲ့အကြောင်းအမတ်ဟိုင်ဇင်ဂါကပြောပါလိမ့်။
Caucus will survive no matter what happens at the presidential with the presidential election.
သမ္မတရွေးကောက်ပွဲမှာဘာရက်လက်ပဲထွက်ပါစေ။ Burma Caucus ဆက်ပြီးတော့ရည်တည်နေမှာပါ။နောက်ထပ်လွတ်တော်တရားခေါ်တဲ့အချိန်မှလည်းကျွန်တော်တို့ဆက်ရှိနေမှာပ
ါဒီနေ့ပွဲကိုတက်ရောက်လာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ဝင်ကြီးဦးအောင်မျိုးမင်းကတော့ Burma Caucus ဖွဲ့စည်းခြင်းအပြင်မြန်မာပြည်သူတွေကိုပို့ပြီးတော့တတိယရောက်ကူညီသွားနိုင်လိမ့်မယ်လို့မျှော်လင့်တယ်လို့ပြောပါတယ
်လုံနိုင်မယ်လို့ထင်ပါတယ်ဘာကြောင့်ဆိုတော့မြန်မာအရေးကိုအမေရိကန်ပြည်သူတွေလည်းသိထားပြီးသားအမေရိကန်အစိုးရကလည်းဒါနဲ့ပတ်သက်ပြီးတော့သူတို့အမြဲတမ်းဟိုထိတ်ဆုံးကနေပြောဆိုနေတာပေါ့နော်အခုလို Caucus ရှိလာတယ်နော်လွတ်တော် congressional အမတ်တွေရောသူတို့ကပါတီစုံကပါဝင်ခြင်းကကျွန်တော်တို့အခုတိပီးသားဟိုအတိမြင်နေနောက်တခါပို့ပြီးလှုပ်ဆောင်မဲ့လုပ်ငန်းတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နိုင်မဲ့ caucus ဖြစ်လာမှာတော့သိကြပါတယ်ဗျဟိုကျွန်တော်တို့ဒီမှာတော့ဒီမှာ American အစိုးရအနေနဲ့ကျွန်တော်တို့ဆိုလို့ရှိရင်ဒါ Burma Act လည်းရှိထားတယ်နောက်တခါမြန်မာနိုင်ငံကူညီမယ်ဆိုတဲ့ဟာလည်းရှိတယ်အဲ့တော့ဒီ Burma caucus အနေနဲ့ American အစိုးရကကူညီမယ်လို့ပြောထားပြီးတော့အခုဒီနှောက်နေနေတဲ့အစီအစဉ်တွေအများဆုံးလှုပ်ဆောင်နိုင်မှုအတွက်ရယ်နောက်တစ်ခါမှာကျွန်တော်တို့အမေရိကန်အစိုးရရဲ့လှုပ်ဆောင်မှုတွေမှာအခုဆိုရှင်တော့စီးပွားရေးပိတ်ဆို့မှုတို့ဘာလို့ရှိထားပြီးသားဒီတက်ပုံမူပြီးတော့ကျွန်တော်တို့ထိရောက်ပြီးတော့ပူးပေါင်းဆောင်ရွက်တဲ့ဟိုစီးပွားရေးပိတ်ဆို့မှုတွေလက်နက်တင်ဖို့ရောင်းချမှုအထူးဖြင့်လေရင်စီနဲ့ပတ်သက်ပြီးတော့ပိတ်ဆို့မှုတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နိုင်မှုအတွက်သူတို့အများကြီး policy ကိုထောက်ပြနိုင်မှာဖြစ်ပါတယ်။ဒါအပြင်ကျွန်တော်တို့အခုဆိုလို့ရှင်ဒီလေရင်စီမကတော့ပဲねကျွန်တော်တို့ဒီဘာနဲ့ပတ်သက်ပြီးတော့เนาะဒီမြန်မာစစ်အစိုးရကိုစစ်တပ်ကိုကျွန်တော်တို့ဟိုထောက်ပံ့ပေးနေတဲ့ဘဏ်တွေကအစဒါတွေဟိုစီးပွားရေးပိတ်ဆို့မှုတွေဝိုင်းပြီးတော့လှုပ်ဆောင်မှုတွေလှုပ်ဆောင်မှုအတွက်သူတို့အနေနဲ့အင်တိုက်အားတိုက်လှုပ်ဆောင်မှုကျွန်တော်ဆက်လက်တောင်းဆိုသွားမှာဖြစ်ပါတယ်
။ Burma Caucus အဖွဲ့ကိုမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့3နှစ်ပြည့်2024 February 1ရက်နေ့မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဂျွန်လ29ရက်နေ့ကြာတာပြည်နယ်အမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ဒေတာစင်တော်ချင်းနေ့လယ်2နာရီမှာ Burma Caucus အဖွဲ့မိတ်ဆက်ပွဲကိုတင်ဆက်ခဲ့တာဖြစ်ပါလိမ့်ရှင်။ကျွန်မအီတန်စမဝါရှင်တန်ဒီစီကနေသတင်းပေးပို့ပေးနေပါလိမ့်ရှင်။
မိတ်တန်စင်သတင်းပေးပို့ခဲ့တာပါခုဆက်ပြီးတော့တစ်တုံညာနှစ်ခွန်စီစစ်စင်ရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ညီတော်မဟာမိတ်တွေရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်ပြန်ဆနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ကတိုက်ပွဲတွေအတွင်းအရက်သားတွေဆုံးမှုတွေလည်းရှိနေပါတယ်လက်ရှိချိန်အထိကြောင်မဲနဲ့မိုးကုတ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကုငင်းချန်းတင်ပြပေးပါလိမ့်မယ်ခင်ဗျာ
တိုင်းသားညီနောင်မဟာမိတ်သုံးဘွဲ့တွေက TNL တောင်းအဖွဲ့က2029စစ်စင်ရေးအပိုင်းနှစ်ကိုဇွန်လ25ရက်နေ့ကတည်းကပြန်ဆနေတာမှာရှမ်းပြည်နယ်မြောက်ပိုင်းနဲ့မန္တလေးတိုင်းကမိုးကုတ်မြို့နယ်အတွင်းတိုက်ပွဲတွေဟာ၄ရက်ရှိသွားပါပြီတိုက်ပွဲတွေအတွင်းဒေသခံတွေသေဆုံးနေတာမှာကြောင်မဲမြို့မှာသေဆုံးသူ22ဦးရဲ့ရုပ်အလောင်းတွေကိုဒေသအခြေဆိုင်လူမှုကူညီရေးအသင်းတွေကကြာတာပတိနေ့မနက်ပိုင်းကစုပေါင်းတကြိုပေးခဲ့ရပါတယ်သေဆုံးသူအများစုဟာအရက်ဝတ်တွေနဲ့ဖြစ်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ကြောင်မဲဒေသခံတဦးကတော့အရက်သားတွေအပြင်ရဲနဲ့စစ်သားတွေပါဝင်တယ်လို့သိရတဲ့အကြောင်း VOA ကိုအခုလိုပြောပါတယ
်။မနေ့ကလူမှုရေးအသင်းသတင်းဆိုတာ23လောင်းပါပေါ့ပါ။ခဏခဏတော့ရဲတွေပါမယ်ပြီးတော့စစ်သားတွေပါပါပေါ့။အရက်သားတော့ပါပါပေါ့ဗျာ။ထိခိုက်တိုက်ဆုံးမှုလည်းရှိတယ်။ဒါပေမဲ့ဟိုတာမန်တိုက်ဆုံးမှုလည်းပါတာပေါ့။အဲ့ပါဖြစ်တော့ကတမန်လေးကမချူရတော့မနေ့ကစုပေါင်းချူရတော့
ဒေတာရင်းလူအခွင့်ရေးဆိုင်ရာသတင်းတွေကိုအချက်အလက်စုဆောင်းကောက်ယူနေတဲ့တောင်းအမျိုးသမီးအဖွဲ့ TWO ရဲ့ပြောခွင့်ရကတော့မနေ့ကတကြိုလိုက်သူတွေထဲမှာစစ်သားနဲ့အရဲသားရောထွေးမှုတွေရှိတယ်လို့သိရတဲ့အကြောင်းပြောပါတယ
်ဒီအယောက်20ကျော်ခန့်မှာသူကနည်းနည်းရောထွေးနေတဲ့ဟာတွေရောရှိတယ်တချို့ကြတော့လေအာပြည်သူကြဟိုအတိမပြည့်နိုင်တဲ့ဟာတွေရှိတယ်သူကပြောတာကသူတို့ကတော့ဒီစစ်သားတွေပေါ့နော်အာစက္ကစားပဲကောင်းဒီဖြစ်တယ်အာဒါပေမဲ့အရဝဝတဲ့တမီးတစ်ခုကြတော့လေရက်သားတွေဖြစ်တယ်ရက်သားနဲ့ဒီစစ်သားတွေကနည်းနည်းရောထွေးနေတဲ့အပိုင်းမှာဖြစ်ကြတဲ့အခါကျတော့ပြည်သူကြအတိမပြည့်နိုင်တဲ့အပိုင်းရဲ့အပိုင်းမှာတော့ရှိရဲ့
လောလောဆယ်ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာကြောင်မဲမှာရက်သားထိခိုက်မှုအများဆုံးဖြစ်ပြီးအတိပြုထားတဲ့စီးရင်တွေအရ6ဦးသေဆုံးပြီး10ဦးကျော်ထိခိုက်ဒဏ်ရာရခဲ့ကြောင်းဆက်ပြောပါတယ်
။အာဒီတာခံတီဆိုးနာတွေဒဏ်ရာရတဲ့ဟာတွေကလည်းကြောင်မဲမှာတခြားနေတဲ့ထက်ပိုများနေရတော့တွေ့ရပါဘူး။ဟုတ်ကျွန်မတို့ရခါတလောက်ဆိုရင်တော့တီဆုံးတဲ့ဒီတာခံကတော့6ဦးရှိရဲ့။ဒီဒဏ်ရာရတဲ့သူတွေက10ဦးထက်မကတော့ဘောနော်။ဖြစ်ကြတော့လေဒီအလောင်းတော့ကောက်ရတယ်တွေ့ရတယ်ဒါပေမဲ့ပြိမပေးခွဲတဲ့အပိုင်းတွေရှိနေတယ်တချို့ကဒေတာခံလို့လို့တချို့ပါပက်ကလို့လို့ပြနေတဲ့အခါကျတော့အပိတိစကြတော့အပိမပြနိုင်သေးဘူးငါဒါပေမဲ့ဒေတာခံရဲ့အထက်မှာဆိုရင်တော့ဒီဆုံးနိုင်ငံတော့6ဦးရှိရဲ့တန်ရန်ရတဲ့သူတွေကလည်း10ယောက်လောက်ထက်တော့ရှိနေတယ်ဘောနော
်မိုးကုတ်တိုက်ပွဲအတွင်းမှာတော့အရသာတေဆုံးနာအနည်းဆုံး4ဦးရှိတဲ့အကြောင်းမိုးကုတ်ဒေတာခံတွေကပြောပါတယ်နောင်ချိုမြို့နယ်မှာတော့အရသာ2ဦးတေဆုံးပြီးတဦးထိကြိုက်ကြောင် TNL ကသတင်းထုတ်ပြန်ထားပါတယ်။တောင်မျိုးသားလွတ်မြောက်ရေးတပ်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကတော့အရဲသားတွေအကူအညီပေးရေးနဲ့ပတ်သက်ပြီးသူတို့ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်။ဒီကိစ္စတွေကတော့လက်ရှိဒီတိုက်ပွဲကာလအတွင်းမှာတော့အများကြီးတော့မလုပ်ပေးနိုင်သေးပေမဲ့လည်းဒီမင်းဆက်ရာဒီ Brighter အတင်းနဲ့အကူအညီပေးတာမျိုးပေါ့နော်။နောက်ဆုံးဒီကျမတို့ပဲရောက်လာပြီးဆိုလုံခြုံရေးတွေဆောင်ရွက်ပေးတာမျိုးအဲ့လိုကျမတို့လုံခြုံတဲ့အပိုင်းတွေရှိပါတယ်။ဒါကြေလို့နောက်ပိုင်းတိုက်ပွဲပြီးသွားရင်တော့သူတို့ကိုပြန်လည်ထူထောင်ရေးတော့ကျမတို့လုပ်ပေးတာမျိုးတွေလည်းရှိပါတ
ယ်။ဒီကနေ့မှလည်းနောင်ချိုမြို့နယ်အခြေဆိုင်အမှတ်606ဒုံးတက်ရင်မှာတိုက်ပွဲတွေပြင်းထန်နေသလိုကြောင်မဲအခြေဆိုင်ခမရ901 902တက်ရင်တွေမှာလည်းတိုက်ပွဲတွေဆက်ပြင်းထန်နေကြောင်း TNL ပြောခွင့်ရကဆက်ပြောပါတယ
်။နောင်ချိုဘက်မှာကဒီစစ်ကောင်စီရဲ့606မှာတော့တိုက်ပွဲပြင်းထန်နေတယ်။မနေ့ကညကို9နာရီဝန်းကျင်မှာစစ်ကောင်စီရဲ့ဒီခမရဒီတိလီခံကတော့ကျွန်တော်တို့ပြင်ပိုင်နေတာမျိုးရှိတယ်။ကြောင်မဲမှာအစောပိုင်းမှာဆိုရင်ဒီကောင်စီရဲ့ဒီ900နေ့စကန်တက်မှာတိုက်ပွဲပြင်းထန်နေပါတယ်။ဒီမိုးကုတ်ဘက်မှာတော့တပ်ဖွဲ့တရင်တက်လာတာမတွေ့ရသေးဘူးဒီနေ့။
မိုးကုတ်မြို့ချက်ပြင်ဘက်မှာစစ်ကောင်စီတပ်စခန်းချထားတဲ့ရွှေမြင်းဝင်တောင်ကို TNL ပူးပေါင်းတပ်တွေကဝိုင်းရံတိုက်ခိုက်နေတယ်လို့မိုးကုတ်ဒေသခံတွေကပြောပါတယ်။ဒီနေ့နေ့လယ်ပိုင်းအထိတော့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာမရှိဘူးလို့လည်းပြောပါတယ်။ TNL ကသတ်မှတ်ထားတဲ့2029စစ်စင်ရေးအပိုင်းနှစ်တိုက်ပွဲတွေအတွင်းဒီကနေ့အထိစစ်ကောင်စီရဲ့တပ်စခန်း28ခုကိုသိမ်းယူထားကြောင်းနဲ့နောင်ချိုအခြေစိုက်ခမရ115တပ်စခန်းကနေ28ရက်နေ့ကလက်နက်မျိုးစုံ400နီးပါးကိုတင်စီရမိခဲ့ကြောင်းနဲ့နောင်ချိုရဲစခန်းကနေလဲမူးယစ်ဆေးနဲ့စိတ်ကြွဆေးပြအများအပြားတင်စီရမိကြောင်း TNL ကသတင်းထုတ်ပြန်ထားပါရခင်ဗျာ
Shamiao did that type worry, John Kunin Jan Pia Pigiraba. Kusabido is a kind bean a bugger type worry, John Sabido ten subbibaume. Napata worry, Bianchani, a kind down by Tan Duema. Sigonzi bugger, Mivinga, Maga, Yi John Yo, Li John about Taikani the Loo. Arakata draw E. Bagale, Sala Tosis and Taikani the John. Yi Shi type way pilla, nine de Loo, did that can regard Piovare. The Pamale, a kind bean nama, Sigonzi, and type worry pinned E. C. E. Puhane. Did the young Nikon Sissy, Dudia line, Sassamuri, Shilani John. Jakhan yi juan jen duga tong da baare, yangonga la re tringu, masu mo, timbya pita baare, kamiya.
Lashi maro, yakhan dao mai nga tan re myo ne baawin, an ne mao no myo ne re gu ting bai nai mu. E arakha tato ba ka tozi sin ta khai ni ze pya baare. Tan re myo ne ga, ne me jo apan phi kanji shi re ngabali da chao ma, tai bwere re ga, pige re tring ba ka sa biro za tai bien tha ni ga baare. Sikong si ba ka le, ji ye le bu baong khu gan ni baare. ไตปွဲတွေပြင်းထန်နေတဲ့အတွက်တန်တွဲမျိုးပေါ်နဲ့ငပလီကဒေသခံပြည်သူတောင်းတဲ့ချီပေးလို့ရဖို့ထွက်ပြေးတိန်းရှောင်နေကြရပါတယ်လက်ရှိမှာไตปွဲတွေပြင်းထန်နေတဲ့ငပလီဘက်ကထွက်ပြေးတိန်းရှောင်လာတဲ့ဒေသခံတူကတော့ငပလီမှာစစ်ကောင်စီရဲ့အကျိုးမြတ်တွေအများကြီးရှိနေတာကြောင့်မြန်မာစစ်တပ်ဘက်ကလွယ်လွယ်နဲ့သိမ်းပိုက်ခံမှာမဟုတ်တယ်လို့ไตปွဲကလည်းကာလကြာနိုင်တယ်လို့ပြောပါတယ်
တန်တွဲတိုက်ပွဲကတော့ညီမရဲ့ပါစနယ်များတော့တော်တော်ကြာမယ်လို့ခန့်မှန်းထားပါတယ်ပေါ့နော်။ဘာလို့လဲဆိုတော့တန်တွဲကိုကြာတော့တို့ကလွယ်လွယ်နဲ့အပါအပါဆန်မယ်လို့ညီမတို့မထင်ဘူး။ဘာလို့လဲဆိုတော့တန်တွဲကတို့ရဲ့ဒီနိုင်ငံရဲ့ဒေါ်လာအချို့ကဒီရောက်ဝင်လာတယ်သူတို့ဖေးသွားလုပ်ငန်းလည်းရှိခဲ့ခါကြတော့ညီမတို့ကအနည်းဆုံးနှစ်လ၃လတော့ခန့်မှန်းထားတယ်။လက်ရှိမှာတော့အေအေအာရခတက်တော်အ ာခံတွေကပြောပါတယ်အေဘက်ကတော့ငပလီမှာရှိတဲ့တပ်တွေကိုထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အေအနေနဲ့တန်တွဲကိုသိမ်းပိုက်နိုင်ရင်တောင်ဒေသခံတွေအနေနဲ့နေရက်ကိုလုံလုံကျုံကျုံပြန်နိုင်မှာမဟုတ်သေးဘူးလို့လည်းငပလီဒေသခံအမျိုးသမီးတူကပြောပြပါတယ်
အဲ့မယ်ညီမတို့နည်းနည်းဒုက္ခရောက်လာပါလဲဆိုရင်တော့ဟိုညီမတို့ဒီဆက်ဆောင်အများစုကကြတော့ရသွားပြီဆိုရင်တော့မှညီမတို့ကပြန်လို့လဲစိတ်ဖြစ်မဲ့အနေထားလာပေါ့နော်အဲ့ဒါလည်းစဉ်းစားရတယ်ဘာလို့ဆိုတော့ညီမတို့ခြောက်နေတဲ့နေရာကကြတော့ဒီ SAC ဖန်ဖန်မှုတဲ့နေရာတွေဘက်ကိုခြောက်တာဆိုတော့လေဟိုဘက်ကလွတ်မြောက်နေမျိုးဖြစ်သွားပြီဆိုလို့ရှိရင်သူတို့ဘက်ကရောညီမတို့ကအသာတကြီးကြွားခွင့်ပြုပါမလားဆိုတာတွေကြောစိုးရင်လာတာမျိုးလို့ရှိရင်ရှိဟုတ်
တန်ရဲမျိုးနဲ့ငပလီကန်းကျေမှာရှိတဲ့ဟိုတယ်ဇုံတွေနဲ့ခီးသွွားလုပ်ငန်းအများစုကတော့စစ်ကောင်းဆောင်တွေနဲ့ခရိုနီတထေးတွေပိုင်ဆိုင်ထားကြတာပါတစ်ဖက်မှာလည်းစစ်ရေးအရာအေးဘက်ကတန်ရဲကိုတိုက်နေတဲ့အကြောင်းရင်းကိုတော့စစ်တွေအခြေဆိုင်ရခိုင်အရက်ဖက်အခြေပြုခေါင်းဆောင်တူဖြစ်တဲ့ကိုကျော်စန်းလိုင်ကအခုလိုသုံးသပ်ပါတယ
်ဟိုအေးအေးမှာတောင်ပိုင်းမှာထောက်ခံတဲ့လူကတိတ်မရှိဘူးအေးရဲ့ထောက်ခံတဲ့လူကမြောက်ပိုင်းနဲ့စင်တာအလေးပိုင်းမှာပဲရှိတယ်ဆိုတော့ကျွန်တော်ထင်တယ်သူတို့ကအဲ့ဒီမောင်တော်ကိုတိတ်နေတဲ့အချိန်မှာမောင်တော်ကိုတိတ်နေတဲ့အချိန်မှာသူတို့ကနော်ဇက်ကဇက်ကနေပြီးတော့မောင်တော်ကိုပိတ် focus လုံးမှာစိုးရင်တဲ့အတွက်သူကအဲ့ဒီတန်တွေးဖက်ကိုနေပြီးတော့ကျွန်တော်ထင်တယ်အရောက်ပြတဲ့တဖော်ပဲကျွန်တော်ထင်တာပေါ့နော်တကယ်တော့တန်တွေးကိုရသွားရင်သူတို့ကsupply တွေပါတယ်ပေါ့နော် supply တွေပါတယ်အခက်အခဲရှိမှတင်တယ် logistics တွေပါကြောက်လို့ဆိုတော့တကယ်များအန်ကြတော့ပြီတကယ်လို့များဟိုတောင်ကုန်းကြတော့ပြီဆိုရင်တော့ကျွန်တော်ထင်တယ်အဲသူတို့ကတန်တွေကိုတင်းတယ်ဆိုတာတော့ဖြစ်နိုင်တဲ့အတိုင်းဒါရှိရပါတော့အခုကကြာရင်ကျွန်တော်ကနည်းနည်းအရင်ဟို isolate ဖြစ်နေတယ်လို့ထင်နေတာပေါ့နော် area နာ
ဒါအပြင်အာရခတက်တော် AA နဲ့စစ်ကောင်စီတက်တို့ကြာရခိုင်ပြည်နယ်အတွင်းကပြင်းထန်နေတဲ့တိုက်ပွဲတွေကတော့တခြားပြည်မတော်လှန်ရေးအင်အားစုတွေအထူးသဖြင့်တစ်တုံညာနှစ်ခုစစ်စင်ရေးပထမလှိုင်းဒုတိယလှိုင်းတွေနဲ့ဆက်ဆက်ပြီးတော့အကျိုးတက်ရောက်မှုတွေရှိပါတယ်လို့ကိုကျော်စန်းလှိုင်းကသုံးသပ်ပါတယ်
။ကျွန်တော်ထင်တာ AA ကတော့သူတပွေးလေးလောက်တာမဟုတ်ဘူးသူတို့ alliance တွေနဲ့သူလောက်မှာပေါ့။ဒီမျိုးရခိုင်ပြည်ကိုသူတို့ယာတော်ရင်တောင်မှကျွန်တော်ဒီစကားစားကိုဆန့်ကျင်တဲ့အဖွဲ့တွေကိုအေးအေးအနေနဲ့တော့အာဆက်လက်ပြီးတော့ support လုပ်သွားမယ်ထင်တယ်အထူးသဖြင့်ကျွန်တော်မကွေးတိုင်းဖက်မှဆိုရင်ပို့ပြီးတော့တည်တာပါနော်အဲ
အာရခတက်တော့အေးအေးဘက်ကတော့ရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုထိုးစစ်ဆင်တိုက်ခိုက်သွားမှာဖြစ်တယ်ဆိုတာကိုမကြာခဏပြောဆိုထားပါတယ်စစ်ကောင်စီဘက်ကလည်းရခိုင်ပြည်နယ်တွေကသူတို့တပ်စခန်းတွေအခြေစိုက်ထားတဲ့မြို့နယ်တွေမှာခံစစ်ပြင်ဆင်ထားတာရှိပါတယ်အထူးသဖြင့်ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာလည်းမြို့အနီးအနားပတ်ဝန်းကျင်ကျေးရွာတွေကဒေသခံတွေကိုမြို့ရင်းကိုပြောင်းရွှေ့နေရာချထားတာမျိုးတွေနဲ့မြို့ပတ်လည်မှာတပ်အင်အားတွေတိုးချဲ့ချထားတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ
်။ရခိုင်တိုက်ပွဲနောက်ဆုံးအခြေအနေကြောင်းမဆုမှုပြောပြခဲ့ပြီးကြတာပါ။ဒီကနေ့ညတော့သတင်းပြပုချက်တွေကတော့ဒီလောက်ပါပဲ။သောတာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် view ရဲ့ email လိပ်စာ bumis@viewnews.com ကိုပြပို့နိုင်တယ်လို့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာ message ကနေလည်းတဆင့်ဆက်သွယ်နိုင်ပါတယ်ခင်ဗျာမကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမိနစ်30မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
မင်္ဂလာညချမ်းမှာတောတာရှင်များခင်ဗျာ2024ခုနှစ်ဇွန်လ28ရက် VOA American တန်ညဘက် VOA မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေတာပါခင်ဗျာလိုင်းဒိုမီတာ32 kHz 9309 9389လိုင်းဒိုမီတာ51 kHz 5885စနေတိုင်းတွေမှာဆိုရင်လိုင်းလိုက်မီတာ190 kHz 1505တို့ကနေတိုက်ရိုက်တန်လွှင့်ပေးနေပါတယ်တန်လွှင့်စီစဉ်တွေကိုလူထုမိတ်ဆွေရုပ်သံလိုင်းဖြင့် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာခုဆက်ပြီးတော့တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေကိုဆက်လက်တင်ဆက်သွားပါမယ်သိပ္ပံနဲ့ဤပညာအစီအစဉ်သုတဆုံလင် American တခွင်အစီအစဉ်တွေမတိုင်ခင်မှာမက်ခင်ဖြူထွေးအပတ်စဉ်တင်ဆက်ပေးနေကြအမျိုးသမီးကဏ္ဍကိုပထမဆုံးတင်ဆက်ပေးပါမယ်စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လူသမားတပိတ်နဲ့ရန်ကုန်လူထုတပိတ်တို့မှာပါဝင်လို့ရှားနေတော့မှာပဲသူတို့စီးလာတဲ့ကားကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကနောက်ကလိုက်တိုက်ပြီးတော့ဖမ်းဆီးတာခံခဲ့ရတယ်လို့စစ်ကြောရေးမှာပုံစံမျိုးမျိုးနဲ့နှိပ်စက်စစ်ဆေးတာခံခဲ့ရတယ်လို့လူသမားရေးလှုပ်ရှားသူမတ်ခိုင်တင်စာအေးကပြောပြပါရယ်မြန်မာနိုင်ငံလုံးဆိုင်ရာလူသမားတမကများအဖွဲ့ချုပ် CDUM ရဲ့ဆက်သွယ်ရေးဌာနတာဝန်ခံတူဦးဖြစ်တဲ့မတ်ခိုင်တင်စာအေးဟာအင်းစင်ထောင်ထဲမှာရှစ်လတရားရင်ဆိုင်ခဲ့ပြီးတော့ထောင်ဒဏ်3နှစ်6မှခံခဲ့ရတာပါပြန်လွတ်လာတဲ့အချိန်မှာသူကြုံတွေ့ခဲ့ရတဲ့ကိစ္စတချို့အချိန်တချို့ကိုဒီတစ်ပတ်မြို့သမီးကဏ္ဍမှာမက်ခင်ဖြူထွေးဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုကြပါခင်ဗျာ
မက်ခိုင်တစ္စာအေးကဒီနှစ်ထဲမှာပါပေါ့နော်ပြီးခဲ့တဲ့လပိုင်းမဲ့ရှိအောင်ပါပေါ့အချင်းထောင်ကနေပြီးတော့ပြန်ပြီးတော့လွတ်လာတယ်လို့သိရတယ်ဆိုတဲ့အခါကျတော့အချင်းထောင်ရဲ့အတွေ့အကြုံတချို့နဲ့ဘယ်လိုပုံစံနဲ့အဖမ်းခံရပြီးတော့ဘယ်လိုဖြတ်သန်းခဲ့ရတယ်ဆိုတဲ့အတွေ့အကြုံတချို့ကိုမိမိကဏ္ဍမှာအခုလိုညွှန်ပြပေးတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်ဆိုတော့ပထမဆုံးမေးချင်တာကတော့စပြီးတော့အဖမ်းခံခဲ့ရတဲ့အချိန်ပေါ့နော်ဘယ်လိုပုံစံနဲ့အဲဘာကြောင့်အဖမ်းခံရရလဲဆိုတော့အရင်ဆုံးအချင်းချုပ်လေးပေါ့ပြပြပေးပါလား
ဟုတ်ကဲ့ပါအာဒီ2021မှာစစ်အာဏာရှင်သိမ်းပြီးတဲ့အချိန်မှာပေါ့လေအာကျမရဲ့မိခင်ဖွဲ့စည်းဖြစ်တဲ့ဒီမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများဖွဲ့ချုပ်ကနေပြီးတော့ဒီ2020နိုဝင်ဘာလမှာကျင်းပခဲ့တဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲရလဒ်ကိုအပြည့်အဝထောက်ခံကြောင်းနဲ့ဒီစစ်အာဏာရှင်ပါဝင်နေတဲ့သုံးဖွဲ့ဆိုင်ရန်တရားနေကိုယ်စားလှယ်အဖြစ်နဲ့နှုတ်ထွက်ကြောင်းကိုထုတ်ပြန်ကြေညာခဲ့ပါတယ်အာဒီအတွက်ကျမတို့တွေကဒီ CDM မော့လေအာနာဖီဆန်ရေးလှုပ်ရှားမှုတွေမှာဝန်ထမ်းတွေအလုပ်သမားတွေပြည်သူတရက်လုံးပါဝင်ဖို့အတွက်ကိုကျွန်တော်တို့လှုံ့ဆော်ခဲ့တယ်ဒီ CDM မှာပါဝင်တဲ့အလုပ်သမားတွေကိုညဘက်မှာလာပြီးဖမ်းဆီးရမျိုးတွေရှိတယ်ဒီအကြမ်းဖက်ဆစ်ဆီးမေးမြန်းတာမျိုးတွေရှိပါတယ်ရှင်အဲ့တော့သူတို့တွေကိုထွက်ပြေးတိမ်းရှောင်နိုင်အောင်ပြီးတော့ကျွန်တော်တို့စိတ်အောက်တွေစီစဉ်ပေးတာလိုမျိုးသူတို့မိသားစုဝင်တွေကိုကူညီထောက်ပံ့ပေးတာမျိုးတွေမှာကျွန်မဒီအလုပ်သမားလှုပ်ရှားမှုတွေမှာပါဝင်ခဲ့ပါတယ်ဒီတပြိုင်နက်တည်းမှာပဲဒီစစ်အာဏာရှင်စန့်ကျင်ကြောင်းငင်းကြဆွာဆန္ဒထုတ်ဖော်ခဲ့တဲ့အလို့သမားစစ်ကြောင်းတွေမှာတပိတ်တွေမှာဒီရန်ကုန်တပိတ်အင်အားစုတွေနဲ့ကျွန်မပူးပေါင်းပြီးပါဝင်ခဲ့ပါတယ်။ငင်းညက်စွာဆန္ဒထုတ်ဖော်နေတဲ့တပိတ်ပွဲတွေကိုပေါ့လေကျွန်တော်တို့စစ်အာဏာရှင်ကနေပြီးတော့ဒီရရဆက်ဆက်အကြမ်းဖက်ဖြိုခွင်းတာတွေဒီဖြစ်ခဲ့ဖမ်းဆီးတာမျိုးတွေကိုလည်းကျွန်တော်တို့ကြုံခဲ့ရပါတယ်။ဒီအတွက်ကျွန်တော်တို့ဒီမှာတပိတ်အင်အားစုတွေမှာကျွန်မပူးပေါင်းပါဝင်ရင်းနဲ့မှာဒီရန်ကုန်မြို့တောင်ကလာပါမြို့နယ်မှာရှိတဲ့တပိတ်စစ်ကြောင်းတစ်ခုမှာဒီ2022ဧပြီလမှာကျွန်တော်တို့ကားကိုစစ်ကောင်စီကနေအနောက်ကနေတိုက်ပြီးတော့ကျွန်မအပါဝင်နောက်တဲ့နှစ်ဦးပေါ့လေဖမ်းဆီးခံခဲ့ရပါတယ်ရှင
်။အချင်းချောင်ထဲမှာကိုဘလောက်ကြကြနေကြရလဲဖန်စီခံရပြီးတော့မှစစ်ကြောရေရောပါသွားသေးလားအဲ့ဒီအတွေ့အကြုံလေးနဲ့နည်းနည်းပြောပြပါလား
ဟုတ်ကဲ့အာကျမတို့ဒီဖန်စီခံရတဲ့အနောက်မှာကျမတို့စစ်ကြောရေးကိုရောက်ပါတယ်အာစစ်ကြောရေးကိုရောက်တဲ့နေရာမှာကျမတို့ကိုဒီမျက်လုံးကိုပိတ်ထားတယ်ပြီးတော့ဒီလက်ထိတ်ခတ်ထားတယ်ပေါ့လေပြီးတော့ညတစ်ခေါင်နေမှာဆိုလို့ရှိရင်ဒီအရက်သေးစာတောက်စားထားတဲ့အမျိုးသား56ဦးကနေကျမတို့ကိုဝိုင်းပြီးရိုက်နှက်တာလိုမျိုးပြီးတော့အာကျမတို့ကောင်းကိုစစ်ဖက်နဲ့ကန်တယ်အဲပြီးလို့ရှိရင်ကျမတို့တနက်တင်နဲ့ထုတယ်ပေါ့အဲပြီးတော့ဒီတနက်တင်နဲ့ထောက်ပြီးတော့ကျမတို့ကကျမတို့အလုံသမားအင်အားစုတွေကဒီအလုံးစုံစီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေရှိပါတယ်အဲ့ဒါတွေကို ILO နဲ့ဘာတွေဆွေးနွေးနေလဲပြည်ပဆိုင်ရာအဖွဲ့တွေနဲ့အာဘာဆွေးနွေးနေတာဘယ်အထိရောက်ပြီလဲပြီးတော့ဒီအလုံသမားခေါင်းဆောင်တွေရဲ့နေအိမ်တွေကိုကျမတို့ပြောခိုင်းတာမျိုးတွေပေါ့လေအဲ့ဒါတွေကိုကျမတို့အကြမ်းဖက်ရိုက်နှက်ပြီးတော့စစ်ဆေးမေးမြန်းတာမျိုးတွေရှိပါတယ်ဒီစစ်ကြောရေးပြီးတဲ့နောက်မှာကျမကိုဒီအင်းစိန်ထောင်ကိုပို့လိုက်ပါတယ်အင်းစိန်ထောင်ကိုပို့ပြီးတော့အင်းစိန်ထောင်မှာကျမ၈လအကြာအာကျမတရားရင်ဆိုင်ရတယ်ဒီပြီးတော့ဒီ905 dash ကကြီးနဲ့ကျမကိုထောင်၃နှစ်ချလိုက်ပါတယ်ရှင
်အဲ့တော့၈လတရားရင်ဆိုင်ပြီးတော့ထောင်၃နှစ်ကျတယ်ဆိုတော့ဒီထောင်၃နှစ်ကိုရောအင်းစိန်ထောင်ထဲမှာပဲဖြတ်တန်းခဲ့ရတာလားဘယ်လိုပုံစံနဲ့ဖြတ်တန်းခဲ့ရတာလဲပြောပြပါအောင်
ဟုတ်ကဲ့ကျမတရားရင်ဆိုင်လို့အပြီးမှာကျမဒီအင်းစိန်ထောင်မှာတစ်နှစ်နေရပါတယ်ပြီးတော့ကျမဟုတ်တာရောက်ဒီထောင်ထောင်မြောက်တစ်နှစ်ပို့တယ်ပေါ့လေပို့ပြီးကျမဒီနှစ်နှစ်အကြာမှာဒီ2024 April လမှာကျမပြန်ပြီးတော့တာရောက်ဒီထောင်ကနေပြန်လဲလွတ်မြောက်လာပါတယ်ရှင
်ဆိုတော့အဲ့ဒီမှာအမျိုးသမီးအချင်းသူတွေအတိတ်ကကြုံရတဲ့အခက်အခဲဆိုလို့ရှင်ဘာတွေဖြစ်မလဲရှင်ချင်းထောင်ထဲမှာ
ဒီထောင်တွင်းမှာဆိုလို့ရှိရင်တော့အဓိကအားဖြင့်ဆိုရင်နိုင်ငံရေးအကျဉ်းသမားတွေကိုပြစ်မှတ်ထားပြီးတော့မျိုးစုံဖိနှိပ်နေရမျိုးတွေရှိပါတယ်ရှင့်အထူးသဖြင့်ပြောမယ်ဆိုကျမတာယာဝတီထောင်ထောင်ပြောင်းပါဝါတော့ဟာဆိုရင်ကျမတို့ရောက်ရောက်ချင်းဒီထောင်ဝန်ထမ်းတွေကဝိုင်းရိုက်တယ်ပေါ့လေခပ်ပတ်တွေပါတယ်နမတ်တုတ်တွေပါတယ်ထီးတွေလည်းပါတယ်ဝိုင်းရိုက်တာမျိုးတွေရှိတယ်ပြီးတော့ကျမတို့ရဲ့စားစရာပစ္စည်းတွေကိုတို့တွေတင်းဆဲလိုက်တာမျိုးတွေရှိတယ်ပေါ့ပြီးတော့မျိုးစုံပဲဖိနှိပ်ညှဉ်းပန်းတာတွေကတော့ကျမတို့ဒီနေပူထဲမှာကျမတို့အကြာကြီးပုံစံထိုင်ခိုင်းတယ်အဲ့ဒါတွေလည်းရှိတယ်ပြီးတော့ကျမတို့ဒီကျမတို့ပြောင်းတော့ဆိုရင်မိုးရာသီပေါ့လေမိုးရာသီဆိုတော့ကျမတို့ဒီအောက်မှာရှုံ့ဘွက်တွေရှိတယ်ရှုံ့ဘွက်တွေမှာကျမတို့ကိုဒီတိုင်းအကြာအချိန်ကြာမြင့်စွာပုံစံထိုင်ခိုင်းတာမျိုးတွေအထိကိုနှိပ်စက်ညှဉ်းပန်းတာတွေရှိပါတယ်အဓိကပြောရမယ်ဆိုလို့ရှိရင်တော့ဒီထောင်ထဲမှာကကျမကြီးစောင့်ရှောက်မှုကလုံလုံလောက်လောက်မရရှိပါဘူးဒီမျက်စိတို့သွားတို့ဝမ်းတို့ပေါ့လေပြီးတော့ရှားနာယောဂတွေကျမတို့အပြင်းထန်ခံစားရပါတယ်အထူးသဖြင့်ဒီအမျိုးသမီးတွေရဲ့တအိမ်ယောဂလိုမျိုးပြီးတော့တွေးရနေတဲ့ယောဂမျိုးတွေကိုဒီအချိန်မီကြီးစုစစ်ဆေးပေးခြင်းမရှိတဲ့အတွက်ကျမရဲ့အခြေအနေတွေကပိုပြီးတော့ဆိုးလာပါတယ်အင်းစိန်ထောင်မှာပေါ့လေကျမရဲ့တငယ်ချင်းနိုင်ချင်းအမျိုးသမီးတယောက်ကတအိမ်မှာအလုံးတွေ့ပါတယ်အဲ့တော့ကျမတို့ तू ကဒီတိုင်အလုံးကိုစေကူတာမှုတောင်းတယ်အင်းစိတ်ထားမပေးဘဲနဲ့ထောင်ပြောင်းပို့လိုက်တယ်ကျမနဲ့အတူအခုသူတာရောက်ဒီထောင်မှာတအိမ်ထုတ်လိုက်ရတဲ့အနေအထားတိဖြစ်သွားပါတယ်ရှင့်ပြီးတော့ဒီကိုဝင်ဆောင်အမျိုးသမီးတွေပေါ့လေနိုင်ချင်းတွေဆိုလို့ရှိရင်ဒီမတရားရိုက်နှက်ဖမ်းဆီးရယ်ပြီးတော့ဒီမတရားအမိန့်ချတယ်အဲ့တော့ထောင်တွင်းမှာမီးဖွားရတယ်ရှင့်မီးဖွားတဲ့အခါကျတော့အာဟာရမပြည့်စုံဘူးဒီစေဝင်နှန်းတွေကကျွမ်းကျင်မှုမရှိတဲ့အတွက်ခလေးရရပိုင်းအတွင်းမှာပဲထောင်ဆေးရုံမှာပဲတိတ်ဆုံးသွားပါတယ်ဒါတွေကကျမတို့ဒီအာနာရှင်လက်အောက်မှာရှိတဲ့နိုင်ငံရေးအကျဉ်းသမားတွေရဲ့အလွန်ဆိုးဝါးတဲ့အခြေအနေတွေပဲဖြစ်ပါတယ်ဖိနှိပ်မှုတွေရှိတဲ့နေရာမှာဆိုရင်ဒီနေ့ဆိုကျွန်မတွေ့တယ်အိုးဘို့ထောက်မှာနိုင်ငံရေးအကျဉ်းသမားတဦးကိုထောက်အာနာပိုင်တွေကဝိုင်းပြီးရိုက်နှက်လိုက်တဲ့တေဆုံးသွားတယ်ပေါ့လေအလားတူပဲကြံမျောထောက်ကဒီအမျိုးသားနိုင်ချင်းတဦးကိုလည်းမီးတက်ပြင်ခိုင်းနေဒီမစင်မကျင်မီးဖွင့်လိုက်လို့ပြင်းပြင်းထန်ထန်ဓာတ်လိုက်ခံစားရတယ်ပေါ့ဒါတွေကဒီစစ်အာဏာရှင်လက်အောက်မှာရှိနေတဲ့လူခွေပေါ်ပေါ်တင်တင်ချိုးဖောက်မှုတွေပဲဖြစ်ပါတယ်ထောင်ထဲမှာရှိတဲ့ကျွန်တော်တို့တော်လိုင်းရဲဘော်တွေရဲ့ဒါနေ့စဉ်တိုက်ပွဲဖြစ်ပါတယ်လို့ကျွန်မအနေနဲ့ပြောကြချင်ပါတယ်
ဆိုပြန်ပြီးတော့လွတ်မြောက်လာပြီးတဲ့နောက်မှာရောဘလို့ခက်ခဲကြုံရလဲဘာကြောင့်အပြင်ကိုထွက်ဖို့တိဆုံးဖြတ်ခဲ့ရတာလဲ
ဟုတ်ကဲ့ပါကျမထောင်ကလွတ်လာပြီးတဲ့နောက်မှာဒီစစ်အာဏာရှင်ရဲ့ရုပ်မာမှုတွေပြီးတော့ဒီပြည်သူတွေရဲ့အိုးအိမ်ရဲ့ရွာတွေကိုဒီလေနဲ့ဘုံကျဲဖျက်ဆီးတာမျိုးတွေမီးရှို့ဖျက်ဆီးတာမျိုးတွေပြီးတော့ဒီလူငယ်တွေရဲ့မိသားစုတွေအလုံသမားတွေရဲ့ဘဝတွေပေါ့နော်ဖျက်ဆီးဆုံးရှုံးနေတာမျိုးတွေအတွက်ကျမမြင်တွေ့ခဲ့ရတယ်ဒီပုံမှာကျမဒီဆက်လက်ပြီးတော့စစ်အာဏာရှင်စန့်ကျင်ရေးမှာတက်နိုင်တဲ့လောက်ပါဝင်သွားဖို့အတွက်ကိုကျမဆုံးဖြတ်ခဲ့တယ်ဒါကြောင့်မလို့ကျမတို့ဒီမြမအလုံသမားတပ်ပေါင်းစုပေါ့လေ MLA အနေနဲ့ဒီ132ကြိမ်မြောက် ILO ညီလာခံမှာဒီစစ်ကောင်စီကို Article 33အရအမြန်ဆုံးစီးပွားပိတ်ဆို့အရေးယူဖို့အတွက်ကိုတင်ပြ
ဆိုတော့ကိုယ့်ရဲ့ဒီလက်ရှိလှုပ်ရှားနေတဲ့အလုပ်သမားအခွင့်အရေးလူခွင့်ရေးဆိုင်ရာကိစ္စတွေကိုပို့ပြီးတော့ဆောင်ရွက်နိုင်ဖို့နာအတွက်အခုလိုဒါဒီလွှမ်းရနေလေးထွက်ခွာခဲ့ရတယ်လို့နားလဲပါတယ်။ကျွန်မဒီလှုပ်ရှားမှုတွေစစ်အာဏာရှင်ပျောက်ကြရေးအတွက်ကျွန်တော်လှုပ်ရှားမှုတွေမှာကျွန်မပါဝင်ဖို့အတွက်ကိုဒီပြည်တွင်းပေါ့လေပြည်တွင်းဆိုင်ရာဂုဏ်ယူကနေကျွန်မထွက်ခွာခဲ့
Okay, let me know. I'm out. Let's see you next time.
လောက်သမားကြီးလှူရှားသူမတ်ခိုင်တင်စာအေးရဲ့အတွေ့အကြုံတွေကြောင်းမတ်ကွန်ပျူထွေးမင်းမြန်တင်ဆက်ပေးကြတာပါအခုတခါတော့ကိုအောင်အောင်တင်ဆက်ပေးနေကြသူတဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ပါအခုတစ်ပတ်သူတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့လမ်းဘေးစာအုပ်စင်အမေရိကန်နုပညာရှင်အမြဲတမ်းအသင်းဝင်ဖြစ်လာတဲ့ကမ္ဘောဒီးယားဂီတပညာရှင်လူ9ယောက်ပဲနေလို့ရတဲ့လူ9ယောက်ပဲနေထိုင်တဲ့ KF မြို့ကလေးအကြောင်းစာရတွေကိုကိုအောင်အောင်စူးစီးတင်ဆက်ထားတာကိုကြည့်ရှုနားဆင်ကြပါခင်ဗျာ
တန်ငါးနှစ်အရွယ်အေရီဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါတယ်တကယ်လို့သူ့အမေမအားရင်တော့အိမ်နားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ
် They help you learn
စာဖတ်တော့ဘူးသူတရရလေငွေတွေမှာခြေတော့မရှိဘူးတချို့ငွေတွေမှာချူတန်လိုထွက်တဲ့အမီးရှိတယ်တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိတွေကိုအစိတ်တွေလှမ်းမှုထဲနိုင်ပါတယ်
Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေအပြန်အလှန်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်။စာအုပ်စင်ကြီးကျမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းစောက်လို့လူတန်းလာကြပါတယ်
။ I had seen Little Free Library.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ဝင်ဝင်ချင်းမှာစာအုပ်တွေငှားရတာမျိုးကိုအရင်ကြိုက်ပါတယ်။စာကြည့်တိုက်တွေရှိပေမဲ့အိမ်နားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငှားဖတ်ရတာအရင်ကိုပျော်စရာကောင်းပါတယ်။
ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါ။စာအုပ်အလွယ်တကူမှားရန်ပတ်ရှုလို့ရတာကြောင့်လေလူတန်းလူတွေပေါ်ရတယ်။စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလူကြပါတယ်
။ A neighbor from a couple of
လမ်းနှလမ်းချားကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလို့ချင်ပါတယ်လို့ပြောပါတယ်။သူတို့က costume ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ်။
စနေအတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။ ကျောင်းတောင်မှာဆိုရင်မင်းကလေးကင်းတော့အတင်းကလည်းစာအုပ်စင်တစ်ခုလှူဒန်းထားပါတယ
် Readers become leaders
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ်မင်းကလေးကင်းတော့အတင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာတွေဖတ်ကြားရင်မြစ်တာတရားဝင်ငှနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ
Cambodian American Guitar Sasso Chinnery Ong ကို American Academy of Arts and Letters အဖွဲ့ကြီးရဲ့ရာသပံအဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။ဖွဲ့ဝင်ဖြစ်လာမဲ့အသက်89နှစ်အရွယ် Ong ကိုသူ့ရဲ့ထူးခြားတဲ့ဂီတဖန်တီးနိုင်မှုကြောင့်အဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာပါ။ရိုးရာယဉ်ကျေးမှုအမွေကိုထင်းသိမ်းနိုင်ခဲ့တာကနေအခုလိုအတိမတ်ပြုခံရတာဖြစ်ကြောင်းသူကပြောပါတယ
်။ It's the Khmer culture.
ခမာယဉ်ကျေးမှုကြောင့်ပါ။လေကွန်းလေးတဲ့သင်ကြားလေးလာခဲ့တာတွေကိုနှလုံးသားကနေပြီးပြန်ပြောင်းပြောကြားခဲ့တာပါ။ Cambodian တယောက်ပါလို့ပြောတာသိကုန်ပြီပါတယ်။
1964ခုနှစ်ကအမေရိကမှာ clarinet လေမုန်ကရိယာကိုလေ့လာဖို့အုံငါပညာတော်သင်ဆုရရှိခဲ့ပြီးတော့1984ခုနှစ်မှာတော့ကိုလံဘီယာတက်သူကနေဂီတအနုပညာနဲ့ပတ်သက်တဲ့ဒေါက်တာဘွဲ့ရရှိခဲ့ပါတယ်။အရှေ့တိုင်းအနုပညာကိုအနောက်တိုင်းကန်ဝင်ဂီတနဲ့ပေါင်းစပ်နိုင်ခဲ့တဲ့ဆိုပြီးတော့လဲသူ့ဖန်တီးမှုအပေါ်အသိမှတ်ပြုထားကြတာပါ
In spirit my music
ကျွန်တော်ရဲ့ဝိညာဉ်ဂီတဟာကမ္ဘောဒီးယားယဉ်ကျေးမှုကနေဆင်းသက်လာတာပါအဲ့ဒီနောက်ခံအကြောင်းတရားမရှိဘဲနဲ့ဂီတဖန်ဆင်းမှုဆိုတာမဖြစ်နိုင်ပါဘူ
းမိနစ်20ကြာ inner voices ဆိုတဲ့တန်းစုံတီးဝိုင်းနဲ့တီးရတဲ့ဂီတဖန်တီးမှုအတွက်သူစုရရှိခဲ့တာပါ1989ခုနှစ်တုန်းကလည်း grammar စုရရှိခဲ့ပါသေးတယ်အိမ်မက်မက်ရကနေယဉ်ကျေးမှုတွေကိုဂီတနဲ့ပေါင်းစပ်စုစည်းဖို့သူကကြိုးပမ်းခဲ့တာလို့ဆိုပါတယ
် in the dreamI thought I
had to go to the pitch car and to the image map by Cambodia news media တယောက်တေချောင်းကြံမှုဆုံးဖြတ်တဲ့အကြောင်းသူရေးတဲ့စာကိုဖတ်နေတာကြားရပါတယ်ပြီးတော့သူကအဲ့ဒီစာကိုသူ့မိဘတွေကိုပေးပြီးတော့တချင်းဆက်ဖို့နဲ့အဲ့ဒီတချင်းကိုသူ့ရဲ့စာပနာမှာဖွင့်ဖို့ဆိုတာမျိုးပ
ါအခုခါမှာတော့အုံးဟာ California Tech သို့ San Diego မှာဂီတပါမောက္ခတူအဖြစ်စာသင်ကြားပို့ချနေပြီး Cambodia ရိုးရာကိုလည်းခင်းနဲ့အညီစမ်းသစ်ပြီးတော့မပြောက်ပြက်အောင်ထိန်းသိမ်းနေပါတယ်ခင်ဗျာ
KF မြို့ကလေးဟာလွေမြင့်ကျဲနဲ့စိုက်ခင်းနေပတ်လည်ဝိုင်းနေတဲ့မြို့ကလေးပါတချိန်ကဆီရခဲ့တဲ့မြို့ကလေးမှာအခုအခါမှာတော့လူ9ယောက်သာနေထိုင်ပါတော့တယ်လွန်ခဲ့တဲ့နှစ်90တုန်းကနွေရာသီဆိုရင်အဖွားနေထိုင်ရမြို့ကလေးကိုအလေလာလေးရှိတဲ့ Divine Harrison က
Small town community that everybody knew everybody.
ဒီမှာနေကြတဲ့လူနည်းနည်းလေးဆိုတော့တယောက်နဲ့တယောက်အားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတော့နားလည်အောင်လည်းကြိုးစားပါတယ်
။ Antonet Christina Vogovi တို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းຫນွေဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတလျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ Ukraine တွေနာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူး
။ My mom is a Russian, I mean a German and my dad's a Russian. And
အမေကဂျာမန်မှာအဖေကရုရှားလား Ukraine လားတခုခုဖြစ်ပါလိမ့်မယ်။
လွန်ခဲ့တဲ့နှစ်90လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်
။ My father came from Germany.
အဖေကဂျာမနီကပါ။သူ့အဖေက Russia Odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်။1905မှာမီးနေရာတချို့သူရခဲ့ပါတယ်
။ Kiev မှာနေထိုင်သူအများစုကစိုက်ပျိုးရေးသမားတွေပါ။အဲ့ဒီမှာဖျားကြောင်း Church တွေလည်းရှိတယ်လို့ကျောင်းနဲ့ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးရင်းနှီးငွေဆက်ကောင်းမြေတားဟာ KF မှာရေးဖြစ်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေးဖြစ်တဲ့မြို့ကလေး Tank Town လို့လည်းခေါ်ကြပါတယ်အခုခါမှာတော့ရင်းနှီးငွေဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ KF မှာရပ်ဖို့မလိုတော့သလိုကလေးတွေ Russian German စာသင်တဲ့ကျောင်းလည်းပြေးလိုက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူရင်းနှုံလည်းတဖြည်းဖြည်းကျဆင်းလာပါတယ
် Well the reason why they call it ghost town is because
မြို့ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပါ
အခုခါမှာတော့လွန်ခဲ့တဲ့နှစ်တရာမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖခင်ကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာ
ကိုအောင်တင်ဆက်ခဲ့တဲ့တူတာဆောင်လေအမေရိကန်စီစဉ် မေဂန်တခွင်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာပါအခုဆက်ပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်ဒီသတင်းပတ်မှာတော့ပိုတက်ဆီယမ် K ဓာတ်ပစ္စည်းနဲ့ဗီတာမင် K အကြောင်းကိုတင်ဆက်ပေးထားပါတယ်လူသားတွေအတွက်မရှိမဖြစ်လိုအပ်တဲ့ပိုတက်ဆီယမ် K ဓာတ်ပစ္စည်းနဲ့ဗီတာမင် K ဘာတွေကွာပါသလဲသူတို့ဟာလူကိုယ်ခန္ဓာထဲမှာဘယ်လိုအလုပ်လုပ်ပါသလဲဓာတ်ပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဓာတ်ရူပေရမှာပိုတက်ဆီယမ်ကိုကျွန်တော်တို့ K လို့ခေါ်ပါတယ်ဒီဗီတာမင်ကလည်း K ဆိုတာရှိပါတယ်ဆရာဆိုတော့ဆရာဟိုတစ်ခါကရှင်းပြတယ်လို့မျိုးပေါ့နော်ဒီ trace element ဒီ K နဲ့ဗီတာမင် K နဲ့မတူဘူးလို့ဆရာပြောတယ်ဆိုတော့အဲ့ဒီအကြောင်းလေးကိုသိကြပါမယ်ဗျာ
ဗီတာမင် K နဲ့ပိုတက်ဆီယမ်လို့အဲ့ဒီနှစ်ခုကတော့လူတော်တော်ရောတယ်အကြောင်းလဲဆိုရင်တစ်ခုလောက်စင်ပါကလည်း K ပဲလို့ထားတာ။အိုးအဲ့တော့ဗီတာမင်ကလည်း A B C D E ဆိုတော့အဲ့လိုမျိုးလို့ထား K ကတော့ဒီနောက်ဆုံးတစ်မျိုးပေါ့လေ။ပိုတက်ဆီယမ်ဆိုတာလည်း K ပဲ။အထူးခြားတာကဗီတာမင် K ရောပိုတက်ဆီယမ်ရောတစ်ခုလုံးကမရှိမဖြစ်လူတွေအတွက်အမတန်မှအရေးကြီးတဲ့ drug ပစ္စည်းဖြစ်တယ်လို့ပြောနိုင်တယ်။အမတန်မှအရေးကြီးတဲ့ essential nutrients ဆိုကျွန်တော်တို့ပြောလို့ရှိပါတယ်
။ဆရာတော့ဗီတာမင် K ကိုအရင်ရှင်းပြပေးပါဆရာ။ဗီတာမင် K ဆိုတော့ဘယ်လိုဗီတာမင်မျိုးပါလဲဆရာ
။ဗီတာမင်တွေကမှတချို့ကရေမှပြောဝင်တယ်တချို့ကအစီမှမှပြောဝင်တယ်။အဲ့တော့စီမှပြောဝင်တဲ့ဗီတာမင်တွေမှာဗီတာမင် K ပါတယ်။ဗီတာမင် K ကနှစ်မျိုးနှစ်စားရှိတယ်။ K1 နဲ့ K2 ဆိုတော့နှစ်မျိုးခွဲရတယ်။ဗီတာမင် K1 ကဖီလိုကွီနုံပေါ့နော်ဖီလိုကွီနုံဆိုတဲ့ပစ္စည်းဖြစ်တယ်။သူကသွေးတိတ်အောင်လုပ်ပေးတယ်။သွေးထွက်လွန်တာကိုသူကတက်တာအောင်လုပ်ပေးတယ်။သူမရှိရင်တော့သွေးထွက်ပြီးတော့လူတွေသေဆုံးနိုင်တဲ့အခြေအနေဖြစ်သွားတယ်။ဒါကြောင့်သူကတော့အရေးကြီးတဲ့ဗီတာမင် K1 ပေါ့။ဒါပေမဲ့သူ့ကိုလည်းအလွယ်တကူအရွက်တွေအသီးတွေကနေရနိုင်ပါလေ။ကျွန်တော်တို့ဟင်းသီးဟွေးနေ့တိုင်းစားနေတယ်။သူ့စရာစားလိုက်ရင်သူကရသွားတာ။ဗီတာမင် K2 ကြတော့အသားတွေကရတယ်အသားဓာတ်ကလို့ပြောတော့ပရိုတင်းပေါ့သူသဖြင့်ဒင်ဂျင်တို့နွားနို့တို့အသားဓာတ်ရှိတဲ့ပဲတို့ဘာလို့ကနေကျွန်တော်တို့ရပါတယ် K2 ကြတော့အယိုးအတွက်ပေါ့ကျွန်တော်တို့အထူးရဲ့အမျိုးသမီးတွေသားသမီးတွေမွေးရရင်သူတို့ကပေးလိုက်ရတာဟုတ်အဲ့မှာအယိုးတွေအားနေဝရင်ဗီတာမင် K2 ရော့ပါတယ်ဒါကြောင့် K2 supplement ဆိုတော့တောက်တာပါတယ်တကယ်တော့လဲဗီတာမင် K ဟာနည်းနည်းပဲလိုတယ်140ပေါ့မက်ခရိုဂရမ်လောက်ပဲလိုတယ်တစ်နေ့တစ်နေ့မှာအဲ့တော့120လောက်ဆိုလဲရတယ်မက်ခရိုဂရမ်ဆိုတာမီလီဂရမ်ရဲ့1000ပုံတစ်ပုံရှိတယ်မီလီဂရမ်ဆိုတာဂရမ်ရဲ့1000ပုံတစ်ပုံရှိတယ်ဒါပေမဲ့ပိုတက်ဆီယမ်ကြတော့4မီလီဂရမ်လောက်လိုတယ်4000မက်ခရိုဂရမ်လောက်လိုတယ်အဲ့တော့သူတို့နှစ်ခုရဲ့လိုအပ်ချက်ကတော်တော်လေးကွာခြားတာ
ဗီတာမင် K အကြောင်းပြောပြီးတော့ပိုတက်ဆီယမ်ကြတော့လူရဲ့ကိုယ်ခန္ဓာထဲမှာပိုတက်ဆီယမ်ကဘယ်လိုလိုအပ်လဲပိုတက်ဆီယမ်ဆိုတာဘာလဲဆိုတာပြောပြပေးပါဦးဆရာ
ပိုတက်ဆီယမ်တော့ကျွန်တော်တို့တကယ်လေတော့တတ္တုဓာတ်ဖြစ်တဲ့အတွက် electrolytes ပေါ့ဒီဗီတာမင် K ကတော့ organic လို့ပြောလို့ရရင်ပိုတက်ဆီယမ်က inorganic လို့ကျွန်တော်ပြောပါတယ်အဲ့တော့ organic မဟုတ်လေပစ္စည်း electrolytes ဆိုတာ electrolytes ဆိုတာလျှက်စစ်ဓာတ် light နိုင်တဲ့ပစ္စည်းပေါ့ကျွန်တော်အုံနောက်ကနေပြီးတော့အာယုံကြောတွေအကုန်လုံးကိုသတင်းပို့ရင်အပိုတက်ဆီယမ်ကအရေးပါတဲ့နေရာနဲ့သူလုတ်တယ်သူမရှိရင်ဒီသတင်းပို့တဲ့ဟာအချက်လက်တွေမှားသွားမယ်အဲ့တော့ကိုလက်ကြိုက်တာလို့ဟိုပုံစံမှားသွားတာလို့ဒီနေရာကြိုင်ရင်ဟိုနေရာရောက်သွားတာလို့ဟာဒီပိုတက်ဆီယမ်နဲ့တော်တော်ဆိုင်တယ်လို့ပြောတယ်အဲ့တော့ကြောင့်ပိုတက်ဆီယမ်ကိုကျွန်တော်တို့ကအလက်ထရိုလိုက်စနေနဲ့ဒီအုံနှောက်နဲ့ကိုခန္ဓာချိတ်ဆက်ပြီးတဲ့တရားကြီးလို့မြင်လို့ရပါတယ်ကျွန်တော်တို့မဆယ်ပေါ့ကြွက်သားတွေလည်းသူကတမအောင်လုပ်ပြီးတော့ကြွက်သားတွေကြွက်တက်တယ်ဆိုရင်ပိုတက်ဆီယမ်နည်းလို့ဆိုတာရှိ
တယ်။အဲပိုတက်ဆီယမ်ကိုဘယ်ရရလဲ။ဗီတာမင် K တုန်းကတော့ဆရာဒီက K နှမျိုးတွေကအသီးပဲတွေအသားတွေဆိုင်ဗီတာမင် K ရရဆိုတော့ပိုတက်ဆီယမ်ကျတော့ဘယ်ရနေရပါလဲဆရာ
။ပိုတက်ဆီယမ် K ဆိုတာဟာကတော့ကျွန်တော်တို့ဒီစားတော့စီကနေတော့ရတာပေါ့လေ။ပြည့်တဲ့ပင်လယ်ထဲမှာပင်လယ်ရေထဲမှာတော့ကျွန်တော်တို့ပိုတက်ဆီယမ် K ရရှိတယ်။အနည်းငယ်ပဲရှိတယ်အ အဲ့ဒီကနေပိုတာဆီယမ် K ကိုထုတ်တော့ပိုတာဆီယမ် iodide ဆိုတော့လဘင်းကြီးယောဂါတွေပါတယ်အတွက်ကိုပိုတာဆီယမ် iodide အဲ့မှာပိုတာဆီယမ်ပါတယ်နောက်လို့ကျွန်တော်တို့အဲ့ဒီပိုတာဆီယမ်ဆားကိုပဲဓာတ်ဆားအရင်အနေနဲ့တောက်တယ်ကျွန်တော်တို့ဒီဟိုဘာခေါ်လဲဝန်းယောဂါဖြစ်တဲ့ခါလို့ဒီဝန်းသွားတာအများကြီးအဲ့ဒါပိုတာဆီယမ်ဓာတ်ဆားအရင်ကိုတောက်ရတယ်ဒါကတော့တာမန်အားဖြင့်ဒါပေမဲ့ကျွန်တော်နေ့စဉ်ဆားနေတဲ့အထဲမှာဆိုရင်အထူးဖြင့်ငပြောသီးမှပါတယ်စပစ်တီးလည်းပါတော့ဗောလေပန်းတီးလည်းပါတာပိုတက်ဆီယမ်အများဆုံးပါတာငပြောသီးပဲအဘဲငပြောသီးမှမဆိုပါတယ်အဲ့တော့ကိုယ်လည်းညောင်းညာကြိုက်ခဲတယ်ဗာညာဆိုရင်ဗိုက်တာမင်တွေပါဘယ်လောက်ဆဆဟောဘာမှတခြားမထူဘူးအဲ့တော့ပိုတက်ဆီယမ်စားဖို့လိုတယ်ဆိုရင်ငပြောသီးတာများစားလိုက်ရင်တော်တော်လေးအဆင်ပြေတယ
်ဗိုက်တာမင် K ကြတော့ဆရာ
အထူးဖြစ်ကျွန်တော်တို့ဦးထဲမှာဗောလေဘက်တီးရီးယားတွေကနေပြီးတော့အဲ့ဒီဗိုက်တာမင် K ကိုထုတ်တယ်အဲ့ဒီဘက်တီးရီးယားတွေကလည်းကျွန်တော်တို့သိပြီးတော့ဟောသန့်ရှင်းနေကုတွေကဘက်တီးရီးယားမရောက်ဘူးအမေရိကန်တို့လိုမျိုးအင်္ဂလန်တို့လိုမျိုးမှာခလေးမွေးလာရင်အရင်သန့်တော့ဗီတာမင် K ထုတ်တဲ့ဘက်တီးရီးယားတွေသူ့ကိုခံလာတဲ့မရောက်ဘူးအဲ့ဒါကြောင့်အဲ့ဒီကလေးတွေကဟောဗီတာမင် K နဲ့တော့ဟောသွေးထွက်လွင်တဲ့ခါကျရင်သေဆုံးရတယ်အဲ့ကြောင့် K shock ဆိုတော့ K ဆေးတွေဗီတာမင် K ကိုထိုးကြရတယ
်ဒီ potassium deficiency ပေါ့နော် potassium နဲ့လို့ရှင်ရောဘာတွေဖြစ်တတ်ပါလဲ
ပိုတက်ဆီယမ်နဲ့တော့ခြိနဲ့ပါတယ်ဟိုလမ်းလျှောက်လို့မရတာဗီတီကိုဖြစ်တယ
်လူကုန်ခန္ဓာမှာသူတို့လုံလုံတဲ့ပုံပြောပြပေးပါဦးဟုတ်တယ
်ဟုတ်ဟုတ်ပိုတက်ဆီယမ်ကိုခန္ဓာထဲမှာဆိုရင် water balance ပေါ့ရေ balance ဆိုတချို့လူကဖောတဲ့ရောင်နဲ့ဖြစ်ရင် sodium များတယ်အဲ့ sodium များတော့မရဘူးအဲ့ဒါပိုတက်ဆီယမ်နဲ့ balance လုပ်ရတယ်နောက်တော့သူကသွေးရဲ့ pH ကိုလည်းထိမ့်ပေးတယ်သူက buffer action ရှိတယ်သူက buffer action ဆိုတာ pH မပြောင်းလဲအောင်တန်းတန်းနဲ့ထိမ့်ပေးတယ်။သူကသွေးတိုးကျစေတယ်။ကိုယ်ခန္ဓာရဲ့ကြွက်သားတွေကောင်းကောင်းမွန်လှုပ်ရှားနိုင်ဖို့။ဒါကြောင့်ကြားတော့ညှက်သွား cramp ဖြစ်တယ်ပြောညှက်သွားတယ်။အဲ့ဒါကြွက်တက်တယ်လို့ပြောတာပေါ့။အဲ့ဒါမျိုးတွေမဖြစ်အောင်ကိုယ်လက်ဆံလုံးလုံးလောက်ရှိဖို့လိုတယ်။နော်။ကျွန်တော်တို့သွေးခုန်တာမမှန်တဲ့လူတွေဆိုရင်သွေးခုန်လို့မှန်ရအောင်လို့ကိုယ်လက်ဆံကိုပေးရပါလေ။
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ potassium K နဲ့ vitamin K အကြောင်းဒေါက်ခင်မျိုးသက်ဒေါက်တာခင်မောင်ညိုနဲ့ဆွေးနွေးထားတာကိုတင်ဆက်ပေးခဲ့တာပါ။တောက်ကြညာအတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။စီစဉ်တွေမကြခင်ပြီးဆုံးတော့မှာမို့လို့ခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုဝင်းမင်းတလက်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲမှာလက်ရှိသမ္မတနဲ့အရင်သမ္မတတို့အပြန်အလှန်ဆက်ဆွဲထုတ်နေခဲ့ကြပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့မနေ့ချက်သားရင်းညာက2024သမ္မတရွေးကောက်ပွဲအတွက်ပထမဆုံးစကားစစ်ထိုးပွဲမှာပွဲဆက်ဆခြင်းမှာပဲအခုလိုအပြန်အလှန်ထုတ်နေငင်းခုန်ခဲ့ကြတာပါတိုင်းပြည်စီဝါရေးနိုင်ငံခြားရေးနဲ့မက္ကဆီကိုနဲ့ဇက်ကနဲ့အမေရိကန်ကိုရွှေ့ပြောင်းဝင်ရောက်လာသူတွေအရေးတွေမှာအဓိကစကားစစ်ထိုးခဲ့ကြပါတယ်။သမ္မတဘိုင်ဒန်လက်အောက်အမေရိကန်ပြည်ထောင်စုဟာတတိယကမ္ဘာနိုင်ငံတွေလို့ဖြစ်နေပြီးရှက်ဖို့ကောင်းလိုက်တယ်လို့သမ္မတဟောင်းထရမ့်ကတော့ရှုတ်ချလိုက်ပါတယ်ခင်ဗျာ။ဒီစကားစစ်ထိုးပွဲမှာပဲသမ္မတဒေါ်နယ်ထရမ့်ကသူသမ္မတဖြစ်လာရင်ရုရှားယူကရိန်းစစ်ကိုရပ်ပစ်မယ်လို့ကြေငြာလိုက်ပါတယ်။နိုဝင်ဘာ9ရက်ကျင်းပမဲ့ရွေးကောက်ပွဲမှာအနိုင်ရရင်သမ္မတတာဝန်စမယူခင်မှာပဲဒီစစ်ပွဲအဆုံးသတ်တာတွေ့ရလိမ့်မယ်လို့သမ္မတထရမ့်ကပြောခဲ့တာပါစစ်ပွဲအဆုံးသတ်နိုင်အောင်ဘယ်လိုလုပ်မှာကိုတော့မပြောခဲ့ပါဘူးသမ္မတဂျိုးဘိုင်ဒန်ကတော့ရုရှားသမ္မတဟာစစ်ရာဇဝတ်ကောင်တာဖြစ်ပြီးယူကရိန်းမှာတင်ရက်နေမယ်ထင်လားလို့ထရမ့်ကမေးခွန်းပြန်ထုတ်သွားခဲ့ပါတယ်နောက်မြန်မာနဲ့ငွေချေးအပြောင်းလဲတရားဝင်မလုပ်ခဲ့ဘူးလို့ Thai Siam Commercial Bank SCB ကရှင်းလင်းတုံ့ပြန်လိုက်ပါတယ်မြန်မာစစ်ကောင်စီလက်နက်ဝယ်ဖို့ထိုင်းဗန်တွေဟာနိုင်ငံတကာနဲ့အဓိကချိတ်ဆက်လှုပ်ဆောင်ပေးတဲ့ဗန်တွေဖြစ်လာနေတယ်လို့မြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကဇွန်လ26ရက်နေ့မှာအစီရင်ခံပြီးအခုလိုပြောခဲ့တဲ့အပေါ်မှာတုံ့ပြန်ခဲ့တာပါ။နောက်အီရန်မှာတော့ယဟယင်ပြတ်ကျပြီးကွယ်လွန်သွားတဲ့သမ္မတနေရာအတွက်ဒီနေ့ရွေးကောက်ပွဲတွေလုပ်နေပါတယ်။အီရန်ဘာသာရေးခေါင်းဆောင်ကြီးပေါ်သစ္စာကန်သူ၄ဦးတည်းကနေလူပေါင်းတန်းတွေနဲ့ချီပြီးတော့မဲပေးရွေးချယ်နေကြရတာပါအခုလိုနိုင်ငံတကာကအီရန်ပေါ်ဖိအားပေးလာနေချိန်မှာဖြစ်လာတဲ့ဒီသမ္မတရွေးကောက်ပွဲကနေအီရန်မှာထူးထူးခြားခြားဖြစ်လာမဲ့အလားလာတော့မတွေ့ရသေးဘူးလို့လေလာသွန်းသက်သူတွေကတော့ထောက်ပြနေကြပါတယ်ခင်ဗျ
တင်ကျုပ်ချုပ်ကိုကိုဝင်းမင်းပြောပြပေးကြတာပါ။တောက်ကြညရဲ့ view တန်လွင့်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့မှုကမဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Best နဲ့ Helen တို့ဖြစ်ပါတယ်။ view ကိုနာတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်တွေအနေနဲ့ view ညမပိုင်းကိုစာရေးသားခြင်းနဲ့ဆိုရင် view ရဲ့ email လိပ်စာ bombies@viewnews.com ကိုပို့ဆက်သွယ်နိုင်ကြပါတယ်ခင်ဗျာ။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတော့ကပေါင်းကင်းဝေးကြပြီးတော့ရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
This program has come to you